Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်စက်တင်ဘာလ3ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအသံလွှင့်စီစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်ကတော့အောင်ပါ။ဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးမှာပါ။အမေရိကန်သတင်းတောက်စတီဗင်ဆော့လော့ဖ်ကိုတတ်တူရီယာနောက်ဆုံးမှာတော့အရှုံးနဲ့သာရင်ဆိုင်ရမယ်ဆိုပြီးသမ္မတဥဘမားကပြောလိုက်တာ။နောက်မြန်မာနိုင်ငံကိုမြန်မာနိုင်ငံမှာလာရောက်ပြီးတော့အဓိကရင်းနှီးမြှုပ်နှံတဲ့နိုင်ငံတစ်ခုဂျာမနီနိုင်ငံကိုဖြစ်စေခြင်းတဲ့အကြောင်းသမ္မတဥသိန်းစိန်ကပြောလိုက်တာ။ဒီအကြောင်းသတင်းတွေကိုတင်ဆက်ပေးမှာပါ။မှတ်စုမယ်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းဒီမြန်မာပိုင်းအစီအစဉ်မှာဆိုရင်တော့တတိယကြိမ်ဥရောပခီးစဉ်အစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီကနေ့မှာတော့ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအရေးဆွေးနွေးခဲ့ကြပါတယ်
Und wir freuen uns über diesen
Wir haben über die Entwicklung Myanmar.
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဆက်ပြီးတော့လည်းဒီကနေ့မနက်ပိုင်းမှာနယ်မြေပိုင်ဆိုင်မှုနဲ့ပအိုးနဲ့ရှမ်းတပ်ဖွဲ့အကြားတိုက်ပွဲဖြစ်ခဲ့တဲ့သတင်းနောက်ပြီးတော့တိုင်းသားလူမျိုးများ Federal Council UNFC ကနေပြီးတော့ကရင်မျိုးသား KNU ကယာယီနှုတ်ထွက်လိုက်ပြီးတဲ့နောက်ပိုင်းရဲ့အခြေအနေနောက်ထိတ်တန့်ရောက်သတင်းတပုတ်ဖြစ်တဲ့ Iran နဲ့ Syria မှာရှိတဲ့ Ice Jam အကြံဖတ်အဖွဲ့ကနေအမေရိကန်သတင်းတော့နောက်တစ်ယောက်ကိုခေါင်းဖြတ်ပြီးတော့တပ်ဖြတ်လိုက်တဲ့ဗီဒီယိုထုတ်ပြန်တဲ့အပေါ်မှာအမေရိကန်အစိုးရရဲ့တုံ့ပြန်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ဗုဒ္ဓဖူးနေညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။အမေရိကန်သတင်းတော့တယောက်ကိုခေါင်းဖြတ်ကွန်မြူနလိုက်တဲ့ Islamic နိုင်ငံတော် ISIS စစ်တေဂျော်ရီရဲ့လုပ်ရဟာရက်ဆက်တန်းကျုပ်တဲ့အကြမ်းဖက်မှုတရဖြစ်တယ်လို့အမေရိကန်သမ္မတဥဘမားကပြောဆိုပါရယ်စတီဗင်ဆော့လော့ဖ်ကိုတပ်ဖြတ်သူတွေဟာနောက်ဆုံးမတော့အရှုံးနဲ့သာရင်ဆိုင်ရလိမ့်မယ်ဆိုပြီးဒီကနေ့အက်စတိုးနီးယားနိုင်ငံကိုရောက်နေတဲ့သမ္မတဥဘမားကသတင်းတောက်တွေကိုပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာကြီးဟာသူတို့တွေရဲ့ဒီအကြမ်းဖက်မှုတွေကိုယွန်ရှာဆက်ဆုံမိပြီးကြောက်ရွံ့မှလည်းမဟုတ်ဘူးလို့ပြောပါရယ်သူတို့တွေရဲ့ရက်ဆက်တန်းကျုပ်မှုလုပ်ရတရားကျွန်တော်တို့ဒရေကိုတစုတစည်းတည်းဖြစ်စေပြီးတော့အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်ဖို့အတွက်တနိဋ္ဌန်ချထားမှုကိုပိုးပြီးခိုင်မာစေပါတယ်။ဒါအပြင်အမေရိကန်ကိုအန္တရာယ်ပြုခဲ့ကြတဲ့သူတွေကိုမေ့မှမဟုတ်သလိုလက်လန်းမီတွေနောက်တရားမျှတမှုလည်းရှိစေရမယ်ဆိုတာအဲ့ဒီအကြမ်းဖက်သမားတွေသိစေရမယ်ဆိုပြီးသမ္မတဥဘမားကပြောပါတယ်။ဆော့လော့ဖ်ကိုတတ်တဲ့ဗီဒီယိုဟာအစစ်မှန်ဖြစ်တဲ့အကြောင်းထောက်လှမ်းအေဂျင်စီတွေကသုံးသပ်ထားတယ်လို့အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရကေတလင်ဟေရန်ကပြောပါတယ်။အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာမျက်နှာကိုခေါင်းစုံအမဲဖုံးထားသူက British လေတံနဲ့အီရတ်မှာရှိနေတဲ့အဖွဲ့ဝင်တွေပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုအတွက် Soul of ကိုကွပ်မြက်ပြီးလက်တုံ့ပြန်တာဖြစ်တယ်ဆိုပြီးသမ္မတ Barack Obama ကိုတရက်ရည်ညွှန်းပြောဆိုထားပါတယ်
။ Baltic ဒေသကိုလက်စစ်လေရင်တွင်ထပ်မံစစ်လွတ်မဲ့အစီအစဉ်ကိုသမ္မတ Obama ကကြေညာလိုက်ပါတယ်။ Ukraine နိုင်ငံမှာ Russia ရဲ့စစ်ရေးအရအဝင်ရောက်ဆွတ်ဖက်မှုတွေနဲ့အတူ Baltic ဒေသနိုင်ငံတွေရောပါ Russia ကချင်းချောက်လာနိုင်တဲ့အခြေအနေတွေကြောင့်ဒီနိုင်ငံတွေဖက်ကရပ်တည်မှုကိုပြတ်တာဖို့ကြိုးစားလိုက်တာပဲဖြစ်ပါတယ်။ Britain နိုင်ငံဝေလနယ်မှာကျင်းပမဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲမစခင်တရက်အလိုအက်စတိုးနီးယားနိုင်ငံမြို့တော်တာလင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဥဘမားကပြောသွားတာပါ။ NATO မဟာမိတ်အဖွဲ့ဝင်တွေအနေနဲ့မဟာမိတ်အင်အားကိုပြန်နိုင်ဖို့အတွက်ကကွေရေးဆိုင်ရာအသုံးစရိတ်တွေကိုခွဲဝေတာဝန်ယူကြရလိမ့်မယ်လို့လည်းသူကပြောသွားပါရယ်။ Estonia သမ္မတ Thomas Hendrik Ilves နဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ Mr. Obama က NATO အဖွဲ့ဝင်28နိုင်ငံဟာသူတို့နိုင်ငံတွေရဲ့ပြည်တွင်းအသတင်းထုတ်ကုန်လုပ်မှုတံဖိုးရဲ့နှစ်ရာခိုင်နှုန်းကိုမဟာမိတ်အဖွဲ့ကိုပေးရမယ်လို့ကတိပြုထားတဲ့အတိုင်းဘယ်လိုလိုက်နာလှုပ်ဆောင်ကြတယ်လဲဆိုတာ Estonia ကဥပမာပဲလို့ဆိုပါရယ်။ Mr. Obama ဒီနေ့အစောပိုင်းက Estonia ကိုရောက်လာခဲ့တာဖြစ်ပြီး Estonia, Latvia နဲ့ Lithuania နိုင်ငံတွေကသမ္မတတွေနဲ့ဒီနေ့တနေ့လုံးတွေ့ဆုံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါရယ်ရှင်။
Ukraine ရှိဘက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေပြစ်ခတ်ရဖို့ Ukraine သမ္မတ Petro Poroshenko နဲ့ Russia သမ္မတ Vladimir Putin တို့ကြားသဘောတူညီမှုရခဲ့ပြီလို့ Ukraine သမ္မတရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒေတာရင်းတိုက်ပွဲတွေကတော့ချက်ချင်းရဆဲသွားနိုင်တဲ့အနေအထားမျိုးမတွေ့ရသေးပါဘူး။ပေါ်တုံးနေ့ကထုတ်ပြန်တဲ့ Ukraine သမ္မတရုံးရဲ့ကြေညာချက်ထဲမှာဖုန်းနဲ့ဆွေးနွေးမှုအတွင်းနှစ်နိုင်ငံခေါင်းဆောင်တွေဟာရေရှည်ပြစ်ခတ်ရဆဲရေးအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ငင်းငယ်ထူထောင်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းယူကရိန်းသမ္မတရုံးကကြေညာချက်ကိုပြင်ဆင်ခဲ့ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။အခုလပိုင်းနေ့အတွင်းယူကရိန်းအရှေ့ဘက်မှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံတွေကြားတစ်ဖက်နဲ့တစ်ဖက်အပြင်းထန်တိုက်ခိုက်ခဲ့ကြတာပါ။ရုရှားဘက်ကထုတ်ပြန်တဲ့တရားကြေညာချက်တစ်ခုမှာတော့သမ္မတပူတင်နဲ့ပိုရိုရှန်ကိုတို့ကြားအပြစ်ခတ်ရဆဲနဲ့ပတ်သက်ပြီးသဘောတူ ညီမှုမရဘူးလို့ဖော်ပြထားပါတယ်။ Ukraine ပြည်ခါတွေမှာရုရှားကပါဝင်ပတ်သက်မှုမရှိပေမဲ့ဒီပြည်ခါတွေအတွက်အပြေရှားဖို့သမ္မတနှုတ်ဆွေးနွေးနေရဆိုပြီးတော့လည်းညညာချက်မှာဖော်ပြထားပါတယ်။ Donetsk နဲ့ Luhansk ဒေသပါဝင်တဲ့ Donbas နယ်မြေမှာ Ukraine အစိုးရတပ်တွေရှိနေသေးသမျှအပြစ်ခတ်ရစေးဖြစ်လာနိုင်မှုအခြေအနေမရှိသေးဘူးလို့လည်း Donetsk ပြည်သူသမ္မတနိုင်ငံလို့ကိုယ့်ဘာသာအမည်ပေးထားတဲ့အဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရVladislav Brick ကပြောဆိုရဲဆိုပြီးရုရှားသတင်းဌာနတစ်ခုဖြစ်တဲ့ RIA ကကိုကဖော်ပြထားပါတယ
်။အမေရိကန်သမ္မတဥပမာကအီရတ်နိုင်ငံထဲက IS စစ်သွေးကြွားတွေကိုလေကြောင်းကအရှိန်အဟုန်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ပြောပါရယ်။အခုအချိန်မှာတော့အဲ့ဒီအုပ်စုကိုအင်အားနဲ့သွားအောင်လုပ်ဖို့နဲ့ခြေမုံလိုက်ဖို့အတွက်နည်းပြဟာတွေရေးဆွဲဖို့လိုနေပြီလို့သူကဆက်ပြောပါရယ်။ Estonia နိုင်ငံကိုရောက်နေတဲ့သမ္မတကသတင်းထောက်တွေကိုဆက်ပြောရမှာတော့ရက်ဆက်ကြမ်းကြုတ်ပြီးအမျှော်မြင်ကင်းမဲ့လို့နဲ့ IS စစ်သွေးကြွားတွေကိုတိုက်ခိုက်ရမှာအမေရိကန်တို့ဘက်ကစွန်းစွန်းတမန်ဆက်ပြီးဦးဆောင်သွားမယ်လို့ဆိုပါရယ်။ Mr. Obama ကသတင်းစာရှင်းလင်းပွဲမှာဆက်ပြောရမှာတော့နိုင်ငံတကာအတိုင်းဝိုင်းကပူးပေါင်းလာရင် IS စစ်သွေးကြွားရဲ့လွှမ်းမိုးနိုင်တဲ့နယ်ပယ်တွေကိုချုံပစ်ဖို့သူတို့ရဲ့ထိရောက်မှုတွေနဲ့ငွေကြေးအခြေအနေတွေအပြင်စီရေးစွမ်းရည်တွေကိုပါထိန်းချုပ်နိုင်မှာလိမ့်မယ်လို့ဆိုပါရယ်ဒီအပြင်အခုခါ IS စစ်သွေးကြွားတွေကိုတိုက်ခိုက်တဲ့နည်းပြဟာတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကပါဝင်ပူးပေါင်းမှုဘယ်လောက်ရှိသလဲဆိုတဲ့အချက်ကိုသာတေချာစဉ်းစားလှုပ်ဆောင်သွားရမှာဖြစ်တယ်လို့လည်းသမ္မတကဆိုပါရယ်ဒါတွေကိုအကောင့်ထဲဖော်ဖို့အချိန်လိုကောင်းလိုနိုင်ပေမဲ့အောင်မြင်ဖို့သူ့အနေနဲ့ယုံကြည်ချက်ရှိတယ်လို့သူကဆက်ပြောပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေပိုတိုဦးနဲ့ညဘက်သတင်းတွေကိုဆက်လက်တင်ပြနေပါရစေ။ဂျာမနီနိုင်ငံကိုမြန်မာနိုင်ငံကိုလာရောက်ပြီးတိကယင်းနီမြုံနယ်နဲ့နိုင်ငံတစ်ခုဖြစ်စေခြင်းတဲ့အကြောင်းမြန်မာဆွေရသမရဦးသိန်းစိန်ကဂျာမနီနိုင်ငံခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါရစေ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ဘာလင်မှာပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရဦးသိန်းစိန်ကအခုလိုတိုက်တွန်းပြောကြားခဲ့တာပါ။မြန်မာနိုင်ငံအနေနဲ့ဂျာမနီနိုင်ငံရဲ့ Federal ပြည်ထောင်စုအစိုးရစနစ်ကိုလေ့လာဖို့လိုအပ်တယ်လို့လည်းသမရဦးသိန်းစိန်ကပြောပါရစေ။ဂျာမနီနိုင်ငံရဲ့မြို့ပြတိုးတက်မှုပုံစံ၊စီးပွားရေးလုပ်ငန်းတွေ၊သုတေသနလုပ်ငန်းတွေအပေါ်အထောက်အမှုအစိမ့်မြင့်ကုန်ပစ္စည်းတွေထုတ်လုပ်မှုအစဉ်လာကောင်းတဲ့ပညာရေးစနစ်အစီကံရှိမှုနဲ့အလုပ်ကျူးစားမှုတွေကိုလေ့လာဖို့လိုအပ်နေတယ်လို့ပြောပါရယ်260ပြည့်ဂျာမနီမြန်မာတာဝန်ရေးဆက်ဆံမှုချစ်ကြည်ရေးအထိမ်းအမှတ်အဖြစ်နဲ့သမရဦးသိန်းစိန်ကိုဂျာမန်သမရဂျိုဟိုင်းဂေါ့ခ်နဲ့ဝန်ကြီးချုပ်မာကဲရိုကဖိတ်ကြားခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်အနီးမတိမငြိမ်ဖြစ်နေတဲ့လူမျိုးစုဒေသမှာလက်နက်ကင်စစ်သွေးကြွတွေအပေါ်ထိုးစစ်ဆင်မှုကြီးတွေစတင်ခဲ့တဲ့ဇွန်လကစလို့စစ်သွေးကြွအယောက်900ကျော်ကိုတုတ်တင်နိုင်ခဲ့ပြီးပါကစ္စတန်စစ်သား82ယောက်လည်းသေဆုံးခဲ့ရတယ်လို့ပါကစ္စတန်ဘက်ကပြောပါရယ်။မြောက်ဝါဇီရစ်စတန်ဒေတာမီရှာရန်မျိုးကစစ်သွေးကြွတွေရဲ့ထိန်းချုပ်ရေးဌာနတစ်ခုအပါအဝင်အဓိကမြို့နယ်တွေမှာရှိတဲ့အကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုချွေမုန်းနိုင်ခဲ့တဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာစစ်ဘက်ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါရယ်။ပါကစ္စတန်စစ်သားကြဆုံမှုမှာတော့တဝဲလောက်ဟာစစ်သွေးကြနိုင်နေရေးထိုးစစ်ဆင်မှုတွေအတွင်းကြဆုံးခဲ့တာဖြစ်ပြီးဂျန်နက်တဝဲလောက်ကပါကစ္စတန်နိုင်ငံတဝမ်းစစ်သွေးကြွရရဲ့တိုက်ခိုက်မှုတွေအတွင်းသိဆုံးခဲ့ရတာဖြစ်တယ်လို့ဆိုပါရယ
်ဂျပန်နိုင်ငံရဲ့စီးပွားရေးပြန်ကောင်းလာစေဖို့လှုံ့ဆော်တဲ့နေရာမှာအမျိုးသမီးတွေရဲ့စွမ်းအားကိုပိုးပြီးအံ့ဝင်ခွင့်ချဖြစ်အောင်ထည့်သွင်းအသုံးပြုသွားပါမယ်လို့ပြောထားတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်အစိုးရအဖွဲ့အစည်းမှာအမျိုးသမီး5ဦးကိုအမည်စရင်းတင်သွင်းလိုက်ပါတယ်2011ခုနှစ်ကတည်းကရှိခဲ့တဲ့ဘဲဂျပန်အစိုးရအဖွဲ့အစည်းမှာဆိုအခုအဖွဲ့ဝင်18ဦးပါအစိုးရအဖွဲ့အစည်းမှာအမျိုးသမီးအရေးအတွက်ဟာပိုများပါတယ်အမျိုးသမီးဝန်ကြီး2ဦးပဲပါတဲ့နောက်ဆုံးအစိုးရအဖွဲ့အစည်းလည်းအမျိုးသမီးအရေးအတွက်ပိုများပါတယ်ဂျပန်မှာပိုးပြီးဆိုးလာနေတဲ့အလုပ်သမားရောင်းနေမှုပြဿနာကိုဖြေရှင်းဖို့နိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်မှုနေရာတွေမှာအမျိုးသမီးအရေးအတွက်30ရာခိုင်နှုန်းရှိသေးတယ်လို့ဝန်ကြီးချုပ်အာဘေးကပြောထားပါတယ်ဗနာယေးဝန်ကြီးတရိုအဆိုနိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိရာအဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒက်ဆူဂါရိုလူအဓိကနေရာတွေမှာတော့မစ္စတာအာဘေးကအရင်လူဟောင်းတွေကိုပဲဆက်ထားပါတယ်မစ္စတာအာဘေးကိုလူကြိုက်များမှု60ရာခိုင်နှုန်းလောက်ရှိခဲ့တာကနေ50ရာခိုင်နှုန်းပတ်ဝန်းကျင်အထိကျဆင်းသွားနေချိန်မှာပဲအခုလိုအစိုးရအဖွဲ့ပြောင်းလဲလုပ်လိုက်တာပ
ါသူရီးယားကမ္ဘာစစ်အတွင်းကဂျပန်လက်အောက်ကျောက်ခဲ့ရတဲ့တရုတ်နိုင်ငံကဂျပန်တွေလက်နက်ချသွားတဲ့69နှစ်မြောက်အခမ်းအနားအဖြစ်ဒီကနေ့ကျင်းပရမှာတရုတ်ထိပ်တန်းကောင်ဆောင်တွေတက်ရောက်ခဲ့ကြပါတယ်ဘေကျင်းမြို့တော်ကအခမ်းအနားကိုတော့တရုတ်သမ္မတရှီကျင်းပင်အပါအဝင်ဩဇာကြီးတဲ့ Politburo ဘီရိုအမြဲတမ်းအဖွဲ့ဝင်ထိပ်ပိုင်းကောင်ဆောင်9ယောက်တို့လည်းတက်ရောက်ခဲ့ကြပါတာပါမဟာမိတ်တပ်တွေရဲ့အကူအညီနဲ့ဂျပန်တွေကိုအောင်နိုင်ခဲ့တဲ့နေ့ကိုစက်တင်ဘာလ3ရက်နေ့အမျိုးသားနေ့ဖြစ်တရုတ်ဥပဒေပြုလွတ်တော်အဖွဲ့ကဒီနေ့အစောပိုင်းကသတ်မှတ်ပေးခဲ့တာပါနှစ်ပေါင်း90ကျော် ော်ကြာသည့်တိုင်အောင်ဂျပန်နုအပေါ်ထားတဲ့တရုတ်တို့ရဲ့မကျေနပ်မှုကညော့မသွားတဲ့အပြင်တရုတ်အရှိပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေကြောင့်နိုင်ငံကြားတင်းမာမှုတွေဆက်ပြီးတိုးပွားနေတာဖြစ်ပါရဲ့ရှင
်ဘုဒ္ဓဘုနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်အခုရင်ဆုံးတင်ဆက်ပေးမှာကတော့တတိယအကြိမ်ဥရောပခီးစဉ်အစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီကနေ့မှာတော့ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအရေးဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးအဆက်အစံတွေတိုးမြှင့်နိုင်မှုမျှော်လင့်ကြောင်းခေါင်းဆောင်နှစ်ဦးတွေ့ဆုံအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြပေမဲ့လို့မြန်မာနိုင်ငံကတိုးတက်ဖို့လိုအပ်နေတဲ့အခြေအနေတွေကိုလည်းအတိအမှတ်ပြုပြောဆိုခဲ့ကြပါတယ်။သတင်းအပြည့်အစုံကိုနားဆင်ကြည့်ကြရအောင်ပါရှင်။တတိယကြိမ်ဥရောပသုံးနိုင်ငံခီးအစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကဘာလီမြို့မှာဂျာမန်ဝန်ကြီးချုပ်အင်ကလာမာခဲနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးတွေတိုးမြှင့်မှုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နိုင်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးနှစ်60ပြည့်အဖြစ်နဲ့ဂျာမနီဆိုရရဲ့ဖိတ်ကြားချက်နဲ့ရောက်လာတဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံကအသွင်ကူးပြောင်းရေးအစီအစဉ်တွေကိုဂျာမနီနိုင်ငံကထောက်ခံကြောင်းဝန်ကြီးချုပ်မာခဲကပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးမှာရှစ်နှစ်ထဲကျင်းပမဲ့ရွေးကောက်ပွဲတွေလွတ်လပ်မျှတဖို့အပါအဝင်စိန်ခေါ်မှုတွေအများအပြားရှိနေတာတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဘာလီမြို့ကသတင်းသာရှင်းလင်းပွဲမှာဂျာမန်ဝန်ကြီးချုပ်ကစကားပြန်ကနေတဆင်ပြောကြားသွားပါတယ
်အခုမြန်မာနိုင်ငံမှာတာယာငိမ့်ချမ်းသောတိုးတက်ပြောင်းလဲမှုတွေဖြစ်ဖို့အတွက်နောက်ပြီးတော့အဲ့ဒီတိုင်းသားလူမျိုးတွေရဲ့တိုးတက်မှုကိုရှေ့ရှုဖို့လည်းစကားပြောခဲ့ပါတယ်နောက်ပြီးတော့အဲ့ဒီ press နဲ့ပတ်သက်ပြီးတော့လည်းလွတ်လပ်မှုရှိဖို့အတွက်လည်းဒီအကြောင်းနဲ့ကျွန်တော်ပြောခဲ့တယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းကျွန်တော်စကားပြောခဲ့ပါတယ်နောက်ပြီးတော့အဲ့ဒီမှာလည်းပြည်ပြောင်းလဲရေးဖြစ်စဉ်တွေအကြောင်းကိုမြန်မာနိုင်ငံမှာဖြစ်နေတာကိုလည်းကျွန်တော်ပြောခဲ့ပါတယ်နောက်ပြီးတော့အဲ့လိုရွေးကောက်ပွဲတွေဖြစ်တဲ့နေရာမှာလည်းတော်လို့တီတီကြာကြာဖြစ်ဖို့အတွက်လည်းအရေးကြီးပါတယ်
မြန်မာနိုင်ငံမှာယင်းနှိမ့်မြောက်နိုင်နိုင်မဲ့အခြေအနေတွေရှိနေပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမျိုးဖြစ်ဖို့လိုအပ်တာကိုလည်းဂျာမန်ဝန်ကြီးချုပ်ကပြောဆိုသွားတာပါသမ္မတဦးသိန်းစိန်ကတော့အခုခီးစဉ်ကနေနှစ်နိုင်ငံတန်တမန်ဆက်ဆံရေးသာမကစီးပွားရေးအရအဆက်ဆံတွေပါတိုးမြင့်နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့ပါတယ
်ကျွန်တော်ရဲ့ခီးစဉ်ဟာဒီနှစ်နိုင်ငံမှာရှိပြီးဖြစ်တဲ့ချစ်ချည်ယင်းနှိမ့်မှုကိုတိုးမြင့်မှုအတွက်ကျွန်တော်လာဟုတ်ချင်းဖြစ်ပါတယ်ကျွန်တော်အနေနဲ့ဒီဂျာမနီကိုမိကောင်းဆွေကောင်းအဖြစ်တင်မကပါဘူးကျွန်တော်တို့ရဲ့ဒီစီးပွားမိဖက်အဖြစ်လကောင်းနိုင်ငံတွင်းမှာကတော့လူအဓိကယင်းနီးမြုံနံသူအဖြစ်လကောင်းကျွန်တော်တို့ကန့်လန့်လိုပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဂျာမနီနိုင်ငံထိုင်ကနေပြီးတော့ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုအစိုးရစနစ်နောက်တစ်ခါကျွန်တော်တို့ဒီမြို့ပြတိုးတက်မှုကျွန်တော်တို့ပုံစံနောက်ကျွန်တော်စီးပွားရေးလုပ်ငန်းတွေနောက်တစ်ခါသုတေသနလုပ်ငန်းတွေပေါ်မှာကျွန်တော်အထောက်မှုနောက်အဆင့်မြင့်ကျွန်တော်ကွန်ပျူတာတွေထုတ်လုပ်မှုအဆင့်လာကောင်းတဲ့ကျွန်တော်ပညာရေးစနစ်နောက်တစ်ခါစီကံရှိမှုနဲ့ဒီအလုပ်ကြိုးစားမှုဒါရီကိုကျွန်တော်အများကြီးလေ့လာယူဖို့အတွက်ကျွန်တော်တို့မှလိုအပ်နေပါတယ်
မကြသေးခင်နှစ်တွေကနေစလို့အပြောင်းလဲတွေလှုပ်ဆောင်ရာကနေနိုင်ငံတကာနဲ့ထိတွေ့ဆက်ဆံလာရမှာဂျာမန်သမ္မတယွမ်ဟင်ကော့ကလည်းဒီနှစ်စံပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အထိဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမြန်မာအစိုးရနဲ့ဆက်ဆံမှုတွေမှာဂျာမန်အစိုးရအနေနဲ့သတိထားသင့်တာတွေရှိတယ်လို့လည်းဂျာမနီနိုင်ငံကဥွင့်ဝဲအောင်တို့လိုမြန်မာအရေးလှုပ်ရှားသူတွေကရှုမြင်သုံးသပ်ပါတယ
်ကျွန်တော်တို့ကတော့ဒီဂျာမန်အစိုးရကိုဟိုအကြံပြုထားတာကြာပါပြီနော်ဟိုဟိုတစ်ခေါက်ဟိုကျွန်တော်တို့နိုင်ငံကောင်းဆောင်ဒေါအောင်ဆန်းစုကြည်လာတော့လည်းပဲဒါဂျာမန်ဆွေရကိုအကြံပြုထားတယ်ရှိတယ်ကျွန်တော်တို့ဘက်ကနေပြီးတော့အခုလည်းပဲကျွန်တော်တို့ကထပ်ပြီးတော့အကြံပြုရမယ်ဆိုလို့ရှိရင်တော့ဟိုခုနပြောလို့ဟာလားဒီနိုင်ငံရေးအကျဉ်းသားတွေကိုနော်ဟိုသမရသိန်းစင်သူပြီးခဲ့တဲ့ဂရီတိုင်းနော်အားလုံးလွတ်ပါနော်ဆိုတော့ဟာမျိုးကိုကျွန်တော်ကဂျာမန်ဆွေရကိုလည်းတော့ပြောထားတယ်အဲ့လိုပဲတောင်းဆိုဖို့လိုတယ်မီဒီယာလွတ်လပ်ခွင့်နေဆိုလို့ရှိရင်လည်းအပြည့်အဝပေးပါနော်ဟိုပါဇက်ကတော့မီဒီယာကိုဒါဟိုလွတ်လပ်ခွင့်နေပေးထားတယ်ဆိုပြီးတော့တစ်ဖက်ကလိုက်ဖမ်းပြီးတော့နှစ်ပေါင်းများစွာထောင်ချတာတွေရှိနေတယ်ဆိုတော့လည်းဂျာမန်ဆွေရတည်ထားပြီးသားဖြစ်တယ်ကျွန်တော်တို့ကလည်းပြောထားပြီးသားဖြစ်တယ်နော်ဒါကြောင့်မလို့ကျွန်တော်တို့ကတော့ထပ်ပြီးတော့တိုက်တွန်းမှာပါ
တမရဦးသိန်းစိန်ရဲ့အခုနောက်ဆုံးဥရောပ၃နိုင်ငံခီးစဉ်အတွင်းတောက်ကြနေမှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးစဉ်ဆက်အုံးမှာပါအဲ့ဒီနောက်မှာတော့နယ်သာလန်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပြီးသက်ဆိုင်ရာနိုင်ငံတွေကထိတ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင်ဆက်ပြီးတော့ဒီနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့အပြစ်ခတ်ရက်စဲထားကြတဲ့ပအိုးနယ်ရှမ်းတပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်နာရီကျော်တိုက်ပွဲဖြစ်ခဲ့တဲ့အတွင်းမှာတော့ထိခိုက်ကြဆုံးတာမရှိပါဘူး။ပြီးတော့ဒါဟာအပြစ်ခတ်ရထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားပထမဦးဆုံးဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ဒီလိုမျိုးတိုက်ပွဲဖြစ်ရသည့်ဖြစ်ရတဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးအဖြေရှာဖို့ကိုလည်းနှစ်ဖက်စလုံးကလိုလားပါတယ်။ကိုမိုးစောပြောပြပေးပါရှင်
။ဟုတ်ကဲ့။ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းအကြားမှာပြီးခဲ့တဲ့လာဇန်ပိုင်းကလေးကစတင်ပြီးနယ်မြေဆိုးမှုမှုနဲ့ပတ်သက်လို့သဘောထားကွဲလွဲခဲ့ရတာဒီကနေ့မနက်မှာတော့ပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာတာဖြစ်ပါတယ်။ဒီကနေ့မနက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကအခုလိုပြောပါတယ်။
ဖြစ်ပေါ်တာသူတို့ကကျွန်တော်တို့ဒီနေရာနေပြီးတော့ဖယ်ရှားဖို့လာပြီးတော့သူတို့ဆိုသူတို့အုတ်ထားကြီးကိုတိုင်မှာပဲဒီစာနဲ့ဗာနဲ့ပေးပြီးတော့ပေးလာတဲ့အစားရှိပြီးခဲ့တဲ့တပတ်တော်လုံးကပေးလာတဲ့အစားရှိပါတယ်ကျွန်တော်တို့လည်းမဖယ်တော့မဖယ်တော့သူတို့တက်လာတော့ကျွန်တော်တို့ထိုက်တဲ့ရင်စစ်တက်ပွဲဖြစ်တဲ့သဘောပါလို့
မနေ့6နာရီကနေ7နာရီထိဖြစ်ပွားတဲ့ဒီတိုက်ပွဲအတွင်းမှာ PNLO ဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့လ23ရက်နေ့ကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်က PNLO ဥက္ကဋ္ဌစီကိုစာပေးပို့ခဲ့ပါတယ်။အဲ့ဒီစာမှာတော့ပြီးခဲ့တဲ့3နှစ်ကျော်ကာလကပိုးတက်ဖွဲ့နဲ့ရှမ်းတက်ဖွဲ့တွေဟာအေးတူပူမြနေထိုင်ခဲ့ကြောင်းအခုအခါ PNLO ကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့သလိုပို့အုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုလည်းအစိုးရကသတ်မှတ်ပေးထားပြီးဖြစ်တာကြောင့်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းရဲ့အုပ်ချုပ်ရေးနယ်မြေအတွင်းကစုတ်ခွာပေးဖို့အကြောင်းကြားကြောင်းပါရှိပါတယ်။ PNLO ကတော့စာကိုအကြောင်းပြန်ကြားတာမရှိဘဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။လက်တလောနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်ဖက်အကြားပြစ်ပခတ်ဖြစ်ပွားတာကိုတွေးဆောင်ဆွေးနွေးအဖြေရှာဖို့လိုလားကြောင်း PNLO ရဲ့ဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကပြောပါတယ်
ကျွန်တော်တို့မျှော်လင့်တာကဥက္ကဋ္ဌအားလုံးငြိမ်းချမ်းတဲ့နေ့နဲ့ဖြစ်စဉ်ကိုကျွန်တော်တို့အမြဲတမ်းကြိုဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲသူတို့အဖွဲ့နဲ့တွေးဆောင်ဖို့မျှော်လင့်တာပေါ့လေနော
် PNLO အဖွဲ့ဟာ2012ခုနှစ်ဩဂုတ်လမှာအစိုးရနဲ့အပြစ်ခတ်ရက်စက်ပြီးတဲ့နောက်မောင်းမယ်မြို့နယ်ကဒူးကြီးဒေသမှာအခြေစိုက်ဖို့အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်လောလောဆယ်မှာ PNLO ကအင်အားစီမံကိန်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဲ့ဒီဒေသမှာဆောင်ရွက်နေပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းရဲ့ငြိမ်းချမ်းရေးဆွေးနွေးရေးကော်မတီအတွင်းရင်းမှုဒုဗိုလ်မှူးကြီးဆိုင်ငင်းကအပြစ်မရခင်ကလှုပ်ရှားနယ်မြေတတ်မှတ်တာနဲ့မောင်းမယ်ဒေသစိုးမိုးခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ်။
ကျွန်တော်တို့သဘောတူညီထားတာကပေါ့ဟိုပုံးလို့စီဆိုင်ပေါ့အဲ့ဒါကတူတူနေမျိုးကဒီဘက်ကျမောင်ငါရတော့အဲ့ဆောင်ခွန်တော့ကလည်းဒီဘက်ရေလာလာနဲ့လက်လက်ချသွားတယ်ဒီဒီချစ်လို့တယ်ဆိုတော့အဲ့ချိန်မှာကျွန်တော်ဝင်ပါပေါ့ကတော့တော့ဒီလိုပြောနေတဲ့နေမည်ဆိုတာကကျွန်တော်နေပါလက်ရှိကဒါပေမဲ့ဒီ UPWC နဲ့တို့သိဆုံးသိနေတဲ့အချိန်ကတို့တက်တောင်းတာပေါ့အဲ့ UPWC ဟောမင်းတို့လည်းတို့ချပေးတယ်ဒါပေမဲ့ကျွန်တော်တို့ဘာမှအကြောင်းကြားခြင်းမရှိပါဘူးဒီကားထဲမှာကျတော့ကျွန်တော်တို့နားလည်မှုယူထားတာကျွန်တော်နေမည်ထမ်းဝင်လာရင်အကြောင်းကြားပါလို့ရှာခလာတူဒီလို့ရှာမယ်ဆိုတဲ့ဘောပေါ်ညာအခုနောက်ပိုင်းကတော့ဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့နေနေတဲ့တို့စက်စရနာဆောက်တယ်နောက်တခြားလူထုတရားလက်ခုနေကောက်တယ်ဆိုတော့ပြဿနာတစ်ချေးချင်းနဲ့ကြီးလာတာပေါ့
PNLO အဖွဲ့ကိုမောင်းမယ်ဒေတာကစုခွာဖို့အကြောင်းကြားထားပေမဲ့ဒီကိစ္စကိုစီရင်နီးနဲ့ဖြည့်ရှင်းဖို့မရှိကြောင်းလဲဒုဗမူကြီးဆိုင်ငင်းကပြောပါတယ်
ဒီနေ့ဖြစ်ရှင်းဖို့ဆိုတော့ကျွန်တော်တို့ဌာနချုပ်ပုံကနေပဲ policy မရှိပါဘူးကျွန်တော်တို့ကဒီကိစ္စကိုအေးအေးချမ်းချမ်းနဲ့ပဲဖြေရှင်းနေပါတယ်အခုဖြစ်တာတော့ဒီလိုကအစီအခံစာအတိုင်းပြင်တော့ဤကနေလုံးအားကြီးတော့ဖြစ်သွားတဲ့ဘောပ
ါဒီမနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာသူတို့ဘက်ကတိကျတန်ရရတာမရှိကြောင်းလဲဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ် RCSSSA တောင်ပိုင်းနဲ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက် PNLO ကနယ်မြေကိစ္စကိုပါဝင်ဖြေရှင်းဖို့ငင်းချမ်းရေးစင်တာကတဆင့်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းစီကိုအကြောင်းကြားခဲ့ပါတယ်။မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ဒီကိစ္စကိုဆက်လက်တင်ပြထားပြီးဖြစ်ကြောင်းပြောပါတယ်
။သူတို့မနေ့ကတော့ကျွန်တော်တို့ဖုန်းဆက်ပါတယ်။သူပြောတယ်ဘာတန်းယူလဲ။ယူပြီးတော့ဦးအောင်မင်းတို့ရှုံးတော့ကျွန်တော်တို့ပို့ထားပေးတယ်။ဒီလိုမျိုးနေနေဒီပြိတ္တကောသဘောဝဲမှာပဲနေနေပြင်းနေတယ်လို့ထင်ပါလေဗျ
လက်ရှိရှမ်းတပ်ဖွဲ့နဲ့ပိုးတပ်ဖွဲ့အကြားဖြစ်ပွားတဲ့လက်နက်ကင်တိုက်ပွဲဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရအကြားတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုဖို့ပြင်ဆင်နေချိန်မှာဖြစ်ပွားလာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေကတော့တိုင်းရင်းသားလက်နက်ကင်တပ်တချို့နဲ့အစိုးရတပ်အကြားမှာတက်နေရာချထားမှုနေမြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေကိုလုံးဝနှီးပါအထိရှော့ချနိုင်ခဲ့ကြပါတယ်
။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတိုင်းရင်းသားလက်နက်ကိုင်နေကြနောက်ဆုံးရအခြေအနေပြောပြပေးချင်ပါတယ်။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေပြီးတော့ကရင်မျိုးသားစီယုံ KNU နှုတ်ထွက်သွားပြီးတဲ့နောက်ခေါင်းဆောင်တစ်တင်နဲ့ပြန်လည်ဖွဲ့စည်းလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ရဲ့အဖွဲ့ဝင်အဖြစ်ကနေပြီးတော့ KNU နှုတ်ထွက်ခဲ့ရတဲ့အထိသဘောထားကွဲလွဲမှုတွေကြုံခဲ့ရတဲ့အတွက်အစိုးရနဲ့ဆက်ဆက်ဆွေးနွေးမှုအပေါ်ရိုက်ခတ်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပြပို့ထားတာနားဆင်ကြည့်ပါရှင်
။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပထမအကြိမ်ညီလာခံကနေကရင်မျိုးသားအစည်းအရုံးယာယီနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ဗဟိုအလုံးမှုဆောင်အသစ်10ဦးအပါအဝင်ဗဟိုကော်မတီဝင်40ကျော်ကိုပြန်လည်ရွေးချယ်ခဲ့ကြတာပါ။ဒီထဲမှာ KIO ကဒုတိယဗိုလ်ချုပ်ကြီးအင်ဘာလာကိုဥက္ကဋ္ဌအဖြစ်ပြန်လည်ရွေးချယ်ခဲ့ကြပါတယ်။ဒုဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရတဲ့ဦးနိုင်ဟန်တာကခရစ်ဝက်မဲပေးစနစ်နဲ့ရွေးချယ်ခဲ့ကြတာဖြစ်တယ်လို့လည်းပြောပြပါဗျ
။ရွေးချယ်တဲ့နီးကတော့မနေ့ကရှုဘက်မဲစနစ်နဲ့ပဲရွေးကြတယ်လေ။အောက်တဖွဲ့ဒီကပေးထားတဲ့ဒီကောင်စီဝင်စီးရင်တက်ကအဲ့ဒီမှာဘိုးလုံးမှုဆောင်ဖြစ်ရွေးခံမဲ့လူတွေကိုရွေးထုတ်ပြီးတော့ပါလေ။အဲ့ဒီမှာကောင်စီဝင်စီးရင်တက်ပါတဲ့လူတွေကနေပြီးတော့မှမဲပေးကြတာပါ။
ညီလာခံကနေ UNFC ရဲ့ဖွဲ့စည်းပုံကိုစဉ်းစားကြတဲ့အခါမှာတော့ KNU ကရင်အမျိုးသားအစည်းအရုံးကတင်ပြမှုတွေနဲ့တခြားအဖွဲ့အစည်းတွေကတင်ပြမှုတွေကထပ်တူမကြတဲ့အတွက် KNU နှုတ်ထွက်သွားရတာဖြစ်တယ်လို့လည်းဦးနိုင်ဟန်တာကဆိုပါတယ
်ဖွဲ့စည်းပုံကိုကျွန်တော်တို့ညှိနှိုင်းတဲ့နေရာမှာညှိနှိုင်းပြင်ဆင်တဲ့နေရာမှာတတော်ကတော့ပုံစံတစ်တခုကိုတင်တယ်အရင်လိုကျွန်တော်တို့ဗဟိုလုပ်မှုဆောင်တွေဘာတွေပုံစံမျိုးမဟုတ်ဘူးသူကနည်းနည်း forum သဘောဆန္ဒပေါ့လေအဲ့ဒါကိုအဖွဲ့အများစုကမကြိုက်တော့နောက်ဆုံးတော့သူတို့တဖွဲ့တဲ့အမြင်မျိုးဖြစ်နေတယ်။စူးစီးတဲ့နေရာမှာနော်ကျွန်တော်တို့ကတော့ဒါတန်းတူညီတူပုံစံမျိုးနဲ့စူးစီးတယ်။နောက်အခြေခံမူတွေချတယ်။ချပြီးတော့အဲ့လုပ်ငန်းစဉ်တွေကိုတော့အားလုံးညှိနှိုင်းပါလေ။အားလုံးညှိနှိုင်းလက်ခံတဲ့မူအပေါ်မှာအားလုံးကယက်တည်ရမယ်ဆိုတဲ့မူပါ
နှစ်ပေါင်း60ကျော်တော်လှန်ရေးအတွေ့အကြုံရှိပြီးတပ်ပေါင်းစုရေးရာကိစ္စတိုင်းမှာဥဆောင်အဖွဲ့အဖြစ်တာဝန်ယူခဲ့တဲ့ KNU အတွက်ဗဟိုအလုံးမှုဆောင်တစ်ဆယ်ဦးထဲမှာနေရာနှစ်နေရာခြံထားပြီးတိုင်းရင်းသားလက်နက်ကိုင်အားလုံးကတော့ KNU ကိုပြန်လည်တာဝန်ယူစေခြင်းကြောင့်ဦးနိုင်ဟန်သားကဆိုပါတယ
်ပြန်လာစေခြင်းနဲ့ကျွန်တော်တို့တိုင်းရင်းသားဘဝသူချင်းချင်းကနေ့အနေထားမှာတကယ်လို့ကျွန်တော်တို့တဖွဲ့စီလှုပ်ရှားမယ်တဖွဲ့စီနိုင်ငံရေးဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့အတွက်ကခွင့်အရေးတွေပါလေရဖို့မသေးချဘူးစူပေါင်းလိုက်တော့မှပဲကျွန်တော်တို့မှအားတခုလိုဖြစ်တယ်လေ KNU ဆိုတာလည်းအရင်အရင်က NDF တို့လိုနော် PAB တို့လိုတပ်ဖွဲ့စုတွေမှတိုင်ခံပြီးတော့တစ်ဖက်ကဥဆောင်တဲ့တာဝန်ကိုလည်းအမြဲတမ်းယူလာတဲ့အဖွဲ့ကြီးလို့ဖြစ်နေတာလေ
KNU အနေနဲ့ UNFC ကနေနှုတ်ထွက်ခဲ့ပေမဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD ပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုပေါင်းပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ဆွေးနွေးမှုတွေကိုဆက်လုပ်သွားမယ်လို့လည်း KNU ကကြေညာချက်ထွက်ပြီးပြောဆိုထားတာပါ UNFC ကတော့ NCCD ဆိုတာကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေတာဝန်ပေးထားတဲ့လူတွေနဲ့ဖွဲ့ထားတဲ့အလို့အဖွဲ့တစ်ခုသာဖြစ်တယ်လို့ဆိုပါတယ်အများစုကလည်း UNFC အဖွဲ့ဝင်များဖြစ်ကြပါတယ်အခု UNFC အတွင်းမှာသဘောထားကွဲလွဲမှုတွေဟာတတိုင်းပြည်လုံးအပြစ်ခတ်ရစေးရေးကိစ္စနဲ့တိုင်းရင်းသားတွေရဲ့ညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုပြီးမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့အထွေထွေအတွင်းရေးမှူးချုပ်ဦးကျော်ထက်ကဆိုပါတယ
်ဒီတစ်လျှောက်လုံးပေါ်လေ့လာကြရရကြည့်မယ်ဆိုလို့ရှိရင်သူကဘက်ကဤသူတို့ဒီငိမ့်ငိုင်းဆိုတဲ့သကလုံးကိုတုံးပြီးဆလုတ်လာစတဲ့ကသူကအခုလိုတပေါင်းစုတွေနဲ့စကားပြောခြင်းနဲ့ဆန္ဒအသိမရှိလောက်ဘူးအနောက်ပိုင်းကျတော့မှ UNFC ရဲ့ညီညွတ်မှုအားနဲ့ UNFC ကိုအတိမပြည်ပြီးတွေ့တာပဲဖြစ်တယ်။သူတို့လိုချင်တာကတော့သူတို့ကတော့ UNFC အာပြတ်သွားပြီးတော့မှတစ်ဖွဲ့ချင်းနဲ့သူတို့ကလုံမယ်ဆိုရင်တော့ဟိုဘက်ကသူကြိုက်တာပေါ့ဗျာ။သူတို့က UNFC ကတော့အားလုံးသူစုတစည်းတည်းနဲ့ပေါင်းပြီးစုခံထားတဲ့အခါကျတော့တစ်ဖက်ကပေါ့ဗျာ။သူ့ဘက်ကနေပြီးတော့မှသူတို့လိုချင်တဲ့ပုံစံနဲ့ကိုဆက်သွင်းမှုဆိုတဲ့ကိစ္စကတော့သူတို့ကအဟန်တားတစ်ခုလိုဖြစ်နေတာ။ KNU ကအာ UNFC မှာ pawanjin mishi da wu solu shin no chano tene dibi long tika ya se su de adik be ya ro chano tene piwa me ma mo hou do wu chano alu yu sa de ke yue da kin yu wa UNS ma pu gong san wu mishi da be ne suru ko bai ni ne ta pwe jin alu twa me solu shin no tai da ri ye ti long yin yu su de adik be ya ro chano tene
UNFC ညီလာခံအတွင်းမှာအဖွဲ့ဝင်အသစ်တွေမရှိပေမဲ့ဆက်ဆက်အဖွဲ့အစည်း၅ဖွဲ့ဆိုပြီးအင်အားထပ်တိုးလာပါတယ်ဒီထဲမှာကရင်လက်နက်ကိုင်နှစ်ဖွဲ့နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေလည်းပါဝင်ပါတယ်ရှင
်မဲရေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အီရန်နဲ့ဆီးရီးယားမှာရှိတဲ့အိုက်ဇက်အကြမ်းဖက်အဖွဲ့ကနေအမေရိကန်သတင်းတောက်နောက်တစ်ယောက်ဖြစ်တဲ့စတီဗင်ဆော့လော့ဖ်ကိုခေါင်းဖြတ်ပြီးတော့တတ်ဖြတ်တဲ့ဗီဒီယိုထုတ်ပြန်လိုက်ပါတယ်။အင်တာနက်မှာဖော်ပြခဲ့တဲ့ဒီဗီဒီယိုဟာအစ်စ်အမှန်ဖြစ်တယ်လို့အမေရိကန်ဆိုရကအတည်ပြုပါတယ်။ဒီဗီဒီယိုထဲမှာအမေရိကန်သမ္မတအိုဘားမားရဲ့လှုပ်ရက်နဲ့အီရန်နိုင်ငံအတွင်းကဘုံကျဲတိုက်ခိုက်မှုတွေကြောင့်အခုလိုတတ်ဖြတ်ရတာဖြစ်တယ်လို့အကြမ်းဖက်အဖွဲ့ကဆိုပါတယ်။ VOA သတင်းတောက် Caroline တဲ့သတင်းကိုဦးတန်းလွင်ထွန်းတင်ပြပေးထားတာနားဆင်ကြည့်ပါရှင်။
ဝိစုံနဲ့ဝစ်ပြီးမျက်နှာဖုံးဆွထားတဲ့အကြံဖက်သမားတယောက်ရဲ့ရှေ့မှာအသက်မခံရခင်ဒူးထောင်နေရတဲ့အမေရိကန်အလွတ်သတင်းတောက်စတီဗင်ဆော့လော့ဖ်ရဲ့ဗီဒီယိုကိုတွေ့ရတာဟာလွန်ခဲ့တဲ့သတင်းပတ်အတွင်းအမေရိကန်သတင်းတောက်ဒူးကိုတပ်ဖြတ်ခဲ့ပုံအတိုင်းဆက်ဆုပ်စရာမြင်ကွင်းတစ်ခုပါပဲကျွန်တော်နာမည်စတီဗင်ဆော့လော့ဖ်ပါကျွန်တော်ဘာကြောင့်ဒီမှာရောက်ပြီးဒီလိုဖြစ်နေရတယ်ဆိုတာခင်ဗျားတို့အားလုံးသိနာလည်တယ်လို့ယုံကြည်ပါကြောင်းသူကဗီဒီယိုထဲမှာပြောသွားခဲ့ပါတယ်အဲဒီနောက်တော့မျက်နှာဖုံးဆွထားတဲ့အကြံဖက်သမားကဗြိတိရှလေတံနဲ့သမ္မတအိုဘားမားကိုဓာတ်ရိုက်သတိပေးစကားပြောလိုက်ပါတယ်ကျွန်တော်တို့ကိုဒုံးကျည်တွေနဲ့ဆက်ပြီးတိုက်ခိုက်နေသည်၍ခင်ဗျားတို့စီကလူတွေကိုလည်းအခုလိုလယ်လှီးတပ်ပြရမှာပဲလို့သူကချင်းချောက်လိုက်ပြီးအမေရိကန်သတင်းတောက်ကိုလယ်လှီးတပ်ဖြတ်ခဲ့ပါတယ်အီရတ်မှာရှိတဲ့အိုက်ဇဲအဖွဲ့တင်ပိုက်ထားတဲ့နယ်မြေတွေထဲကမိုဆိုးရေကာတာနဲ့မြောက်ဖက်ပိုင်းအမာလီမြို့အနီးတစ်ဝိုက်ကိုအမေရိကန်တွေကဘုံကျဲတိုက်ခိုက်နေတာနဲ့ပတ်သက်ပြီးသူကပြန်လည်ချင်းချောက်ခဲ့ခြင်းလည်းဖြစ်ပါတယ်။အမာလီမြို့ကိုတော့အမေရိကန်လေကြောင်းအကူနဲ့အတူအီရတ်တပ်ဖွဲ့တွေကတ်ပြည်သူစစ်တွေကပြန်ပြီးသိမ်းနိုင်ခဲ့ပါပြီ။ပင်တဂွန်စစ်ဌာနချုပ်ကလည်းအခုလိုဒုတိယအကြိမ်မြောက်အမေရိကန်သတင်းတောက်တယောက်အသက်ခံခဲ့ရပေမဲ့အထူးသဖြင့်မိုဆိုးရေကာတာအနီးတစ်ဝိုက်တိုက်ပွဲတွေမှာအမေရိကန်လေကြောင်းအကူတွေဆက်ပေးသွားမယ်လို့ပြောဆိုခဲ့ပါတယ်။
As long as it continue to pose
အဲ့ဒီဒေသအနီးမှာချင်းချောက်မှုတွေရှိနေသေး၍ကျွန်တော်တို့ဘက်ကလည်းဆက်ပြီးတိုက်ခိုက်သွားမှာပါလို့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီး John Kirby ကပြောခဲ့တာပါ။အိုက်ဇဲအဖွဲ့ပြစ်မှတ်တွေကိုအမေရိကန်တွေကဆက်ပြီးတိုက်ခိုက်နေမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်စတီဗင်ဆော့လော့ဖ်ကိုထပ်ပြီးတပ်ပြမယ်လို့ပြီးခဲ့တဲ့နှစ်ပတ်ကတည်းကအမေရိကန်သတင်းတောက်ဂျိမ်းစ်ပေါ်လီကိုတပ်ဖြတ်ခဲ့စဉ်ကတည်းကအကြမ်းဖက်သမားတွေကသတိပေးထားတာပါအဲ့ဒီချိန်ကတော့မစ္စတာဆော့လော့ဖ်ရဲ့မိခင်ရှာလီဆော့လော့ဖ်က
ကျွန်မသားရဲ့အသက်ကိုချမ်းသာပေးဖို့မေတ္တာရပ်ခံပါရရှင
်ဒီမေတ္တာရပ်ခံချက်အရာမတင်ခဲ့ပါဘူးအခုမစ္စတာဆော့လော့ဖ်ကိုတပ်ဖြတ်ခဲ့ပြီးချိန်မှာလဲအကြမ်းဖက်သမားတွေကနောက်တစ်ခေါက်မှာသူတို့ဖမ်းထားတဲ့ဗြိတိရှသတင်းတောက်ဒေးဗစ်ဟိန်းစ်ကိုတတ်မယ်လို့ယာစသံပေးလိုက်ပါတယ်။ဒီပုံအတိုင်းဆိုလို့ရှိရင်အိုက်ဇဲအစွန်ရောက်အဖွဲ့ဟာအယ်ကိုင်ဒါအဖွဲ့တဲ့တောင်ပို့ပြီးဆိုးလာနေပြီလို့ KS Public လုံခြုံရေးအဖွဲ့ရဲ့အကြံပေးဒေးဗစ်ဂဲလ်ဂူလန်ကပြောပါတယ်။ Ransom
ဒီအဖွဲ့ဟာပြန်ပြီးဆွဲစကြေးတောင်းတာတွေလုပ်ပြီးဒေါ်လာငွေတန်းနဲ့ချီရနေပါတယ်။အခုဆိုသူတို့ပိုင်ဆိုင်မှုတွေဟာဒေါ်လာဘီလီယံ900လောက်ရှိနေတာမို့ကမ္ဘာပေါ်မှာအချမ်းသာဆုံးအကြမ်းဖက်အဖွဲ့လို့တောင်ဆိုနိုင်ပါတယ်
။ Council on Global Security ကမ္ဘာလုံးဆိုင်ရာလုံခြုံရေးကောင်စီအဖွဲ့က Catherine Golga ကတော့ Al Hura TV အစီအစဉ်မှာအမေရိကန်အနေနဲ့အီရတ်မှာပုံစံပြောင်းပြီးတိုက်ပွဲဆင်ရမယ်သဘောဖြစ်နေပြီလို့ဆိုပါတယ
်။အီရတ်မှာအထူးတပ်ဖွဲ့တွေပို့ပြီးတော့ထွေးလာရမယ်သဘောရှိပါတယ်။ဒီတပ်ဖွဲ့တွေကိုအဝေးတိုင်းဒုံးလျင်လေကြောင်းအကူထောက်လန်းရေးအချက်လက်စရပံပိုးမှုတွေနဲ့ပို့ပြီးတော့ထိရောက်အောင်လို့လှုပ်လာရလိမ့်မယ်လို့လည်းယူဆပါတယ
်အမေရိကန်အစိုးရအရာရှိတွေကတော့ ISIL အစွန်ရောက်အဖွဲ့ကိုနှိမ်နင်းဖို့ဆိုတာအမေရိကန်စစ်တပ်အင်အားတစ်ခုတည်းနဲ့မဖြစ်နိုင်ပဲအီရတ်နိုင်ငံအတွင်းခိုင်မာစည်းလုံးနဲ့အစိုးရအဖွဲ့တရရှိလာမှာဖြစ်လိမ့်မယ်လို့ပြောကြားနေကြပါတယ်ခင်ဗျာ
ဦးတန်းလွင်ထွန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဆက်သွယ်ခြင်းနဲ့ဆိုရင်တော့တယ်လီဖုန်းနံပါတ်က2923822554ဖြစ်ပြီးတော့ first နံပါတ်ကတော့2923822552ဖြစ်ပါတယ်။ email နဲ့ဆက်သွယ်လို့သူတွေကတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာကြမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စက်တင်ဘာလ3ရက်ဗုဒ္ဓဖူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဗုဒ္ဓဖူးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဦးစားပေးထုတ်လွှင့်ပေးမှာဖြစ်ပါတယ်။
ဒီတစ်ဖက်ကလည်းကျွန်တော်တို့လည်းလိုက်လျော့ပါတယ်တစ်ဖက်ကလည်းကျွန်တော်လိုချင်တဲ့ဟာလည်းရပါတယ်အဓိကအရေးကြီးတဲ့ဆုံးဖြတ်ချက်ကတော့နော
် NCCD အဖွဲ့ရဲ့ခေါင်းဆောင်နိုင်ဟန်တာဖြစ်ပါတယ်ရှင်မြမအရေးသုံးသက်ချက်မှာအပြည့်ဆုံးနားဆင်ရဖို့ရှိပါတယ်နောက်တစ်ပတ်အတွင်းအကစားသတင်းတွေကိုပတ်သက်လို့စူးစီးတင်ပြထားတဲ့အကစားခန္ဓာကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့မြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးချင်ပါတယ်ရှင်ဒီသတင်းပတ်အတွက်မြမမီဒီယာမြင်ကွင်းမှာဆိုရင်တော့လူပြောများနေတဲ့2014ခုနှစ်အတွက် Miss Asia Pacific World ဆုရထားတဲ့မြမအလှမဲမင်းမြတ်တို့တရဖူပြန်သိမ်းခံရတဲ့အကြောင်းနောက်ပွင့်လင်းမြင်သာမှုမရှိဘူးလို့အဝေးပန်းခံနေရတဲ့ရန်ကုန်မြို့သစ်စီမံကိန်းကိစ္စနဲ့စေကျော်သက် Model တရုတ်ဆောင်တူအသက်ခံခဲ့ရတဲ့အဖြစ်နဲ့ပတ်သက်တဲ့အကြောင်းတွေကိုနားဆင်ရပါမယ်။မိုင်းခံဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ပေးထားပါတယ်ရှင်။
ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်တာခံရတဲ့ရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်တဲ့သတင်းကိုအရင်ဆုံးပြောပြရမယ်ဆိုရင်တော့ဩဂုတ်လ22ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာရန်ကုန်မြို့တော်ဝင်ဦးလှမြင့်တင်ပြခဲ့တဲ့အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေစီးပွားရေးသမားတွေမီဒီယာတွေကအပြင်းထန်ဝေဖန်ခဲ့ကြတာပဲဖြစ်ပါတယ်။အဓိကကတော့မြမစေတနာအများပိုင်ကုမ္ပဏီလို့အမည်ပေးထားတဲ့ကုမ္ပဏီကိုတဦးဒီလုတ်ပိုင်ခွင့်ပေးမယ်လို့ကြေညာလိုက်တဲ့အတွက်အခုလိုပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။အမေရိကန်ဒေါ်လာတန်ပေါင်း 15,000 တန်ဖိုးရှိတဲ့မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးအရင်ကတော့ဘလို့သတင်းတိုးတိုးတက်တက်မှမထွက်ဖူးပေမဲ့ဒီမြို့သစ်စီမံကိန်းစမဲ့နေရာတွေမှာလွန်ခဲ့တဲ့လအနည်းငယ်ကမြေကွက်ဆင်းပြီးတော့ဝယ်ယူမှုတွေရှိခဲ့တယ်လို့ဒေသခံတွေကသိရပါဗျ။အစမတန်ထိုးတက်နေတဲ့ရန်ကုန်မြို့အနီးတစ်ဝက်ကမြေစည်းတွေကြောင့်ရန်ကုန်မြို့နေပြည်သူတွေအခက်အခဲအကြက်တဲတွေရင်ဆိုင်နေရချိန်မှာအခုလိုမြို့သစ်စီမံကိန်းသတင်းထွက်ပေါ်လာခဲ့တာပါ။ဒီလိုဝေဖန်မှုတွေထွက်လာပြီးတဲ့နောက်မှာတော့ရန်ကုန်မြို့သစ်စီမံကိန်းအတွက်မကြခင်ကာလအတွင်းပွင့်လင်းမင်းသားစွာနဲ့တင်တာခေါ်ယူမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပြန်ပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်။အင်းရမီအကြက်တဲတွေဖြစ်နေတဲ့အချိန်မှာဧက3000ဝန်းကျင်ရှိတဲ့ဒီစီမံကိန်းပေါ်လာတဲ့အတွက်မိသားစုတသိန်းနီးပါးအတွက်အင်းရမီတွေချပေးနိုင်တော့မယ်ဆိုပြီးတော့ဝမ်းသာခဲ့ကြပေမဲ့စနစ်မကျတဲ့စီမံခန့်ခွဲမှုတွေနဲ့အဲ့ဒီစီမံကိန်းမှာပြဿနာတွေအများကြီးလည်းရှိနိုင်တယ်လို့အင်းချမ်းမီအကျိုးဆောင်တွေကတုံ့တက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့ကအင်ချမ်းမြေရောင်းဝယ်ရေးအကျိုးဆောင်တူဖြစ်တဲ့ဦးတန်းဦးကအခုလိုသူ့ရဲ့အမြင်ကိုပြောပြပါဗျ
။ဝမ်းသာတယ်ဆိုတာအဲ့လိုပေါ်ပေါက်လာမယ်မြို့သိကြီးအတွက်ပြည်သူလူထုကဝမ်းသာတယ်။အံ့ဩတယ်ဆိုတာဗျုံးဆိုပြည်သူမသိမဲနဲ့ပေါ်လာတဲ့အတွက်ကြောင့်မို့လို့အံ့ဩကြတာပေါ့။ဒါကြောင့်မို့လဲဒီစီမံကိန်းကဒီထုတ်ဖော်ပြီး6ရက်အကြာမှာပြန်ပြီးတော့ဟိုပေါ့တန်တာခေါ်မှာဆိုတဲ့တဲ့ပြန်ထွက်လာတာဆိုတော့အဲ့ဒီမှာကဖြစ်နိုင်တာကပြဿနာကြီးအခက်အခဲကြီးတွေ့လာနိုင်တယ်ခုနကပြောတဲ့ပေါ်လာတဲ့အင်ယာကိစ္စကဒီစနစ်မကျတာတစ်ခုပေါ့နောက်တစ်ခုကလည်းဒီဒေသဆိုင်ရာမြေပိုင်ရှင်တွေနဲ့ပတ်သက်ပြီးတော့ဖြေရှင်းမဲ့ကိစ္စတွေမှာရောထွေးချက်တင်နေတာပေါ့ဒီလိုတွေကဒီဒေသကသူတွေသဘောတူချက်ရအောင်လို့ဒီဒေသထဲမှာပါတဲ့သူတွေကိုဒိုက်တာ12ဦးလောက်ထိရွေးချယ်ထားတယ်ဆိုတဲ့တဲ့ညာထွက်လာတယ်လေနောက်တစ်ခါဒီကုမ္ပဏီကလည်းပြောမှဆိုရင်တော့သမိုင်းမရှိတဲ့ဟုတ်ကဲ့လိမ့်စာအဖြစ်လည်းပေါ်ပေါ်ထွန်းထွန်းမရှိတဲ့ငွေကြေးထောက်ခံအဖြစ်လည်းရှင်းလင်းရေးမရှိတဲ့ကုမ္ပဏီဖြစ်တဲ့အခါကျတော့လူတရားနဲ့စိတ်အားနေရာပေါ်ရှိတယ်။အဓိကကမြေအသွင်ပြောင်းမဲ့ကိစ္စမှာဘယ်လိုဆောင်ရွက်မလဲဆိုတဲ့ကိစ္စကြီးကအများကြီးပြောကြဖြစ်နေ။ဘလိုဖြစ်စေအင်္ဂါတို့အနေနဲ့ကတော့သဘောထားပြောမယ်ဆိုရင်တော့ဒီလိုအရာကြီးတစ်ခုပေါ်လာမယ်ဆိုရင်အင်အားလူအချက်ကိုတော်တော်ကြီးမားတဲ့အတိုင်းအတာတိဒါဖြည့်ဆည်းပေးနိုင်မယ်ပြည်သူတွေတော်ဝမ်းသာစရာဖြစ်ပါတယ်။နောက်တစ်ခုကလည်းကြိုးစားမဲ့ကိစ္စဖြစ်ပါတယ်။
နောက်ထပ်စိတ်ဝင်စားစရာသတင်းကတော့ Miss Asia Pacific World 2014ဆုရထားတဲ့မြန်မာအလှမယ်မင်းမြတ်နိုးရဲ့ကိစ္စဖြစ်ပါတယ်။ Miss Asia Pacific World Organization ရဲ့တောင်ကိုရီးယားနဲ့အရှေ့တောင်အာရှပိုင်းတာဝန်ယူထားတဲ့ဥက္ကဋ္ဌကမီဒီယာတွေရှေ့မှာ တရဖူကိုပြန်အပ်ဖို့မေးမြန်းလို့ကိုတောင်းဆိုခဲ့ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးတော့မြန်မာမီဒီယာတွေပေါ်မှာသာမကကမ္ဘာမီဒီယာတွေပေါ်မှာလည်းအဲ့ဒီသတင်းကိုဖော်ပြခဲ့ကြပါတယ်။အဲ့ဒီထဲမှာဆိုရင်အလမဲစုရုပ်သိမ်းခံရတဲ့မေးမြန်းလို့ကဒေါ်လာ300,000တန်အလှမဲ့တရဖူကိုခိုးယူထွက်ပြေးသွားတယ်ဆိုပြီးတော့ဆွဆွဲတဲ့အထိဖော်ပြခဲ့ကြတာပါ။မေမြန်နိုးရဲ့နောက်ွယ်ကနေမိခင်ဖြစ်သူကထိန်းချုပ်ထားတယ်ဆိုတဲ့ပြောဆိုချက်တွေနဲ့မေမြန်နိုးရဲ့အမေဟာသူ့သမီးနဲ့အတူနေထိုင်မှုအတွက်3လနေထိုင်ခွင့်ဗီဇာရအောင်တရားမဝင်ကြိုးပမ်းခဲ့တယ်လို့ Miss Asia Pacific အလှမဲ့ပြိုင်ပွဲကျင်းပရေးအဖွဲ့ကဆွဆွဲထားပါတယ်။ဒီလိုဖော်ပြချက်တွေကြောင့် online internet ဆမင်နာတွေပေါ်မှာကိုရီးယားနဲ့မြန်မာအချစ်ကြီးထိခိုက်နိုင်လောက်တဲ့မှတ်ချက်ပေးမှုတွေလည်းရေးသားလာကြတာကိုတွေ့ရပါတယ်။အလှမဲ့မီမြန်နိုးဘက်ကတော့အမေရိကန်ဒေါ်လာ300,000တရဖူကိုယူပြီးတော့တင်းရှောင်နေတယ်ဆိုတာကိုညင်းဆိုလိုက်ပြီးမဲရွေးချယ်တဲ့အဖွဲ့အစည်းကမြန်မာနိုင်ငံကိုတရားဝင်တောင်းပန်မှအဲ့ဒီတရဖူကိုပြန်ပြီးတော့ပေးအပ်မယ်လို့စက်တင်ဘာ2ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောဆိုခဲ့ပါတယ်။မီမြန်နိုးကသူ့ကိုကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့အတူနေထိုင်ပြီးတော့စပွန်ဆာရှာအမဖြစ်တာကြောင့်လက်မခံနိုင်တဲ့အကြောင်းသတင်းတောက်တွေကိုပြောပြခဲ့ပါတယ်။နောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ model တရုတ်ဆောင်မတ်အေးချမ်းမြတ်မှုအသက်ခံရတဲ့သတင်းပဲဖြစ်ပါတယ်။အသက်16နှစ်အရွယ်မော်ဒယ်တယောက်ဆောင်ကိုအိမ်နီးချင်းလူငယ်တဦးကဓာတ်နဲ့ထိုးလို့တေဆုံးသွားတယ်ဆိုတဲ့သတင်းကြောင့်ပရိသတ်တွေကမှတော်တော်တုန်လှုပ်သွားခဲ့ပါတယ်။တရားခံလို့ယူဆရတဲ့အဲ့ဒီလူငယ်နဲ့တေဆုံးသူအေးချမ်းမြတ်မိုးတို့ရဲ့ပတ်သက်ဆွနွယ်မှုအမှန်ကိုသိရဖို့သတင်းလိုက်ရတဲ့နေရာမှာအခက်အခဲတွေရှိကြောင်းနဲ့ပရိသတ်ကတော့ဒီအဖြစ်မှန်ကိုတော်တော်သိကျင်နေကြတယ်လို့ AOD သတင်းဌာနကသတင်းတောက်မတ်မေစစ်ပိုင်ကပြောဆိုပါတယ်။
ဆိုင်ဝင်ကမူအများကြီးရှိတယ်မှာဟိုရဲစခန်းဒါသမီးစားတတ်တယ်ဆိုတရားခံစစ်ချက်ယူတယ်ဟိုကောင်မလေးရဲ့တရားလိုဘက်ကလည်းဒါသမီးစားမဟုတ်ပါဆိုအဲ့နှစ်ခုကြားမှာရှင်းရတော့နည်းနည်းရှုပ်တယ်ဒီသတင်းဆိုညီမကဆဆတင်လိုက်တဲ့နေမာရင်ကိုအစ်ကဖတ်တဲ့လူကဟစ်က3000ကျော်ပါတယ်ချက်ချင်းလေးတခြားအဲ့ဓမစီခေါင်းလောင်းသတင်းတို့တခြားနိုင်ငံရေးသတင်းတို့ထက်ဒီအန်တာတိန်မန့်သတင်းကအရင်ကြီးဟစ်ဖြစ်သွားတယ်အဓိကဒီကောင်မလေးကလူငယ်ကောင်မလေးပြီးတော့မော်ဒယ်တယောက်ဖြစ်တယ်ပြီးတော့တက္ကသိုလ်အကြောင်းသူလည်းဖြစ်တယ်အဲ့ကိစ္စအတွက်ကြောင့်လူကြီးကအရင်စိတ်ဝင်စားတယ်အဲ့တဲ့
ပြီးခဲ့တဲ့သတင်းပတ်ကမြမမီဒီယာပေါ်မှာအများဆုံးတွေ့ရတဲ့သတင်းတွေကတော့ရှာဖွေတွေ့ပြီလို့ပြောထားပြီးမှဘာအထောက်ထားမှခိုင်ခိုင်မာမာမပြနိုင်သေးတဲ့ဒမစီဒီခေါင်းလောင်းရဲ့သတင်းကိုရီးယားကနေ Miss Asia Pacific War 2014ဆုရထားတဲ့မေမြန်နိုးကိုအလှမဲ့ဆုပြန်ပြီးတော့ရုပ်သိမ်းလိုက်ကြောင်းကြေညာခဲ့တဲ့သတင်းနဲ့ Audiru ဆက်သွယ်ရေးကုမ္ပဏီကအင်တာနက်ဝန်ဆောင်ကတွေရှော့ချလိုက်တယ်ဆိုတဲ့သတင်းတွေဖြစ်ကြတယ်ဆိုတာကိုတင်ပြရင်းညှိကုန်းချုပ်လိုက်ပါတယ်
မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေစီစဉ်တင်ဆက်ပေးထားတာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့ဗုဒ္ဓဖူးညတိုင်းနားဆင်နိုင်ပါတယ်ဆက်ပြီးတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်တင်ပြပေးခြင်းပါတယ်ဒီသတင်းမဲ့ရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်မှာတော့မကြသေးမီကပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပါတီစုံကိုယ်စားလှယ်တွေနောက်အစိုးရကိုယ်စားလှယ်တွေတွေ့ဆုံတဲ့ဆွေးနွေးပွဲမှာငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့အားတက်သရောသဘောတူညီချက်တွေရရှိခဲ့တယ်လို့သိရပါတယ်လက်တွေ့ဖြစ်နိုင်တဲ့အားတက်စရာတွေလားမှားရွင့်တဲ့မျှော်လင့်ချက်တွေလားဆိုတာကိုသိရှိနိုင်မှုတိုင်းရင်းသားအင်အားစုတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သားနဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်။ကျွန်မနိုင်ဟန်သားခင်ဗျာဆရာတို့တိုင်းရင်းသားခေါင်းဆောင်တွေနဲ့မြန်မာနိုင်ငံအစိုးရရဲ့ကုစလဲတွေတွေ့ဆုံဆွေးနွေးတဲ့ပွဲဟာဒီတိုင်းမှာတော်တော်လေးမျှော်လင့်ချက်ထားတဲ့အသံတွေကြားပါတယ်ဆရာတို့ဘက်ကဘလောက်ထိမျော်လင့်ချက်ကောင်းတဲ့အချက်တွေရရှိခဲ့ပါလေအတိအကျအဖြစ်ဘာရရှိခဲ့ပါလဲဒီနောက်ဆုံးတွေ့ဆုံနေတဲ့နေရာ
အဲအတိအကျအဖြစ်ကတော့ဒီတစ်ဖက်ကလည်းကျွန်တော်တို့လည်းလိုက်လျှော့ပါတယ်တစ်ဖက်ကလည်းကျွန်တော်လိုချင်တဲ့ဟာလည်းရပါတယ်အတိအကျအရေးကြီးတဲ့ဆုံးဖြတ်ချက်ကတော့နော်ဒီအစိုးရဘက်ကလိုလားတဲ့ပြည်ထောင်စုမပြူကွဲရေးတိုင်းသားစီးလုံးညီညွတ်မှုမပြူကွဲရေးချုပ်ချာအနာတိကျခိုင်မြဲဆိုတဲ့အရေးသုံးပါအပါဝင်ပေါ့နော်နောက်ဒီလူလာရေးတန်းသူရေးနဲ့တရားမျှတရေးဆိုတဲ့လောကပါလတရားအဲ့ဒါတော့သူရဘက်ကလိုလာတာနောက်ကျွန်တော်တို့လိုလာတာတော့ဒီဒီမိုကရေစီရေးမြို့သားတန်းသူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိသောဖက်ဒရယ်မှုကိုခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်ရေးဟောအဲ့ဒါတွေကိုဒီလာမဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာအော်ရရှိတဲ့နားလည်မှုနဲ့ပေါ့လေသဘောတူညီမှုနဲ့ဒါအကောင့်ထပေါ်သွားဖို့ဆိုတဲ့ဟာအဲ့ဒါလို့သဘောတူညီမှုတော့ရရှိခဲ့ပါတယ်အဲ့ဒါတော့အရေးကြီးဆုံးပါပဲခင်ဗျာ
ဆရာတို့ဘက်ကလိုလားတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိသောဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဒီကိစ္စကိုသူတို့ဘက်ကလိုက်လျောမယ်ပြောတာလားဒီကိစ္စကိုဆွေးနွေးမယ်လို့ပြောတာဒီကိစ္စကိုလက်ခံဆွေးနွေးဖို့လို့ပြောတာလားခင်ဗျာ
တလို့ပါအဲ့ဒီမူကိုဟုတ်ကြပါလေ လာမဲ့နိုင်ငံရေးဆွေးနွေးပွဲမှာမှအသေးစိတ်ဆွေးနွေးမှာပါဒါကိုဒီရေဘူးရအဖြစ်တော့ဒီမူကိုဥတည်တဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုတက်မယ်တဘောတော့ဒီမူကလည်းလက်ခံတာပေါ့လေတစ်ဖက်ကတော့ကျွန်တော်တို့ကလည်းသူတို့ဘက်ကအဆူပြုတဲ့ဒီတော့ဒီအရေး၃ပါးနဲ့လောကပါလတရား၃ပါးကိုကျွန်တော်တို့လက်လက်ခံလိုက်တယ်တဖက်ကကျွန်တော်တို့ဘက်ကအဆိုပြုတဲ့ဒီမိုကရေစီရေမျိုးသားတန်းလူရေးနဲ့ကိုယ်ပိုင်ကြံထန့်ခွင့်ရှိသောဖွဲ့ဒီအမှုကိုခြေခံတဲ့ပြည်တော်စုကိုတိဆောက်ရေးတာကိုလည်းသူတို့လက်ခံလိုက်တာဖြစ်တယ
်။သူကျွန်တော်ကအဲ့ဒါရှင်းရှင်းလင်းလင်းသိကျင်လို့ပါသူတို့အဲ့ဒါကိုအကောင့်ထဲပေါ်ပေးမယ်လို့လက်ခံတာလားသူတို့မဟုတ်အဲ့ဒီဟာကိုလက်ခံဆွေးနွေးမယ်ဆိုတာလားဆိုတာကိုကိုယ်ပဲပြပြ
။တလို့ပါအဲ့ဒီမူကိုဥတည်တဲ့ဆွေးနွေးမှုနဲ့လုပ်မယ်ဒါတော့အကောင့်တဲ့အသေးစိတ်ကတော့လာမယ်ဆွေးနွေးပွဲမှာမှလာမယ်။ဒါပေမဲ့အဲ့ဒီလာမယ်ဆွေးနွေးပွဲမှာအဲ့ဒီကိစ္စတွေကိုဆွေးနွေးမယ်။အဲ့ဒါကိုဥတည်တဲ့ဆွေးနွေးမှုတွေကိုဟိုဆွေးနွေးမှာပေါ့လေ
။ဟုတ်ကဲ့။ဆိုတော့နောက်တစ်ခုကအဲ့ဒီဘက်ကဆိုတဲ့နေရာမှာအုတ်ချုပ်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်အစိုးရဘက်ကပြောသလား။သူတို့မဟုတ်ဒီတပ်မတော်ဘက်ကသဘောထားကိုပါပါသလားခင်ဗျာဒီမှာ။
အဲ့ဒါသုံးဖွဲ့စလုံးပါပါတယ်ဒီအစိုးရရွတ်လွတ်တော်ရောတတ်မတော်ရောတို့ဒီကကုသလေသုံးဖက်စလုံးပါပါတယ
်ဆိုတော့တချို့ကယူဆနေကြတယ်ဒီကိစ္စဟာလက်တွေ့အကောင့်ထဲတကယ်မပေါ်သေးဘဲနဲ့ဒါဟာတကယ်ဖြစ်လာတော့မယ်ပုံစံမျိုးဒီ false hope ပေါ့လေဒါမှားယွင်းတဲ့မျှော်လင့်ချက်တွေပြီးပြီးတော့အစိုးရကနာမည်ကောင်းရအောင်လုပ်နေလေသလားဆိုပြီးသံတရားရှိတဲ့လူတချို့လည်းရှိပါတယ်သူတို့အတွက်ရှင်းအောင်သံတရားရှင်းအောင်ဆရာနိုင်ဟန်သာနဲ့ဗာမားပြောပြခြင်းပါလေခင်ဗျာ
ဒါလည်းဥစ္စာပေါ့လေဥပမာပေါ့နော်ဟိုကျွန်တော်တို့ဒါကူဥတည်တယ်ပြီးတော့မှအကောင့်ထဲပေါ်လာနိုင်ဖို့ပေါ့လေလာမဲ့ဆွေးနွေးပွဲမှာဆွေးနွေးမယ်ဆိုတော့ဒါကတော့အော်ဥစားပေါ့အနေနဲ့များတော့ဒါမူရလက်ခံလိုက်တာပေါ့လေအသေးစိတ်ကတော့ဒါဆွေးနွေးရမှာပေါ့အဲ့ဒီမူရကလည်းတစ်ဖက်ကပြောမယ်ဆိုရင်ယင်ကလုံးဝမရှိခဲ့တဲ့မူပါသူတို့ဘက်ကလုံးဝလက်မခံဘူးအရင်ကလည်းဖယ်ဒရယ်ကလည်းလက်မခံဘူးကိုပိုင်ပြတန်းခွင့်ကိုလည်းသူတို့ကတော့ဟောဥပဒေနဲ့ညီနေပါတယ်အဲ့ဒါတွေဖြစ်နေသေးတယ်ဗျအခုကတော့အဲ့ဒါတွေအလုံးကျော်သွားနိုင်ပြီပေါ့လေ
Federal Suresh ကလည်းတေဝင်ပွင့်ဝင်လင်းလင်းသုံးလိုက်ပါသူတို
့ကဟုတ်တယ် Federal မူကိုဥတည်သောဒီပြည်တော်စုကိုတိဆောက်ရေးပါလေအဲ့ဒါလို့သုံးပါနဲ့
နောက်တစ်ခါတိုင်းရင်းသားတွေဘက်က Federal တက်မတော်ထူထောင်ရေးဆိုတဲ့အသုံးနှုန်းကိုလည်းပြောခဲ့တာရှိပါတယ်နောက်ဟိုတုန်းကလွတ်လပ်ရေးယူကာဇာဖွဲ့စည်းခဲ့သလိုပဲပြည်내ခုနှစ်ခုနဲ့ဗမာဘာအပါဝင်ဆိုစစ်ကူစသဖြင့်အဲ့ဒါမျိုးထားမယ်ဆိုတဲ့ဟာလည်းစဉ်းစားချက်တွေရှိခဲ့ပါတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကောဗာများပြောခဲ့ကြပါသလဲ
ဒါတွေကတော့မပြောသေးပါဘူးတကယ်တမ်းဆွေးနွေးတဲ့အခါကျရင်ဖက်ဒရယ်ပြည်ထောင်စုဆိုတာကတော့နိုင်ငံတစ်ခုနဲ့တစ်ခုမတူဘူးလေအဲ့ဒါတွေကိုပုံစံတိကျရလို့တော့ကျွန်တော်ပြောလို့မရပါဘူးဥစားပေါ့သူ့နှုံးနဲ့သူ့ပေါ့အရင်အမှဆိုတာတော့ဥစားပေါ့အပြော့နဲ့မှာစသဖြင့်ပေါ့လေဒါကွဲပြားမှုတော့ရှိမှာပ
ါတကယ်ကျွန်တော်တို့ကပြောတဲ့အချက်တွေကတော့ဆရာသိပြီးတော့ဒီဘက်ကတင်တင်မှမှသဘောထားတောင်းဆိုရမယ်အချက်လို့ဆိုရင်လည်းရမယ်ထင်ပါတယ်အပြော့ပြောင်းဆုံးခိုဘက်ကလိုက်လျှော့နိုင်တဲ့အခြေအနေကိုကျွန်တော်စဉ်းစားမိရတခုကအခုလက်ရှိဖွဲ့စည်းပုံထဲမှာလည်းပဲ Federal အသွင်ကိုဆောင်နေတာပဲဒီနေရာမှာဇယားခွဲကြတဲ့နေရာမှာပြည်နယ်များလူမျိုးစုများရဲ့လူပိုင်ခွင့်ရပိုင်ခွင့်တွေကိုပူပိလိုက်ရင်ဖြစ်သွားနိုင်တယ်ဆိုတော့စော်တကားတခုလည်းရှိပါတယ်ဆိုတော့အဲ့ဒါအပြော့ပြောင်းဆုံးခိုဘက်ကလိုက်လျှော့မယ်အခြေအနေဆိုတော့ဒီလိုအပြော့ပြောင်းဆုံးလိုက်လျှော့မယ်အခြေအနေပဲဖြစ်နိုင်သလားဆရာတို့ပူပြီးလိုချင်တဲ့အစောကပြောထားတဲ့ပြည်내တွေပြန်လဲဖွဲ့စည်းရေးဘာညာအထိဖြစ်လာနိုင်သလားဆိုတာကိုဆရာဘယ်လိုတွေးမိပါလဲ
ဒါတော့ဥပမာတော့ဥစားပေါ့ဘယ်လောက်ဖြစ်လာမလဲတော့မပြောတတ်ဘူးလေဟိုတခုတော့နည်းနည်းရှင်းလာပါတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်ကဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒါတွေကဒီဖရယာနာမခံယုံလောက်ဒီလက်ရှိ2008ဖွဲ့စည်းပုံနဲ့တော့သွားလို့မရဘူးလေဟိုခုနကဟိုပြောထားတဲ့အတိုင်းပေါ့နော်ပြည်နယ်တွေကိုပြည်နယ်နဲ့ပြည်ထောင်စုကိုအာဏာခွဲဝေပေးရမယ်ဒါတွေပါလာမယ်နောက်အမျိုးသားတန်းတူရေးဆိုလို့ဆိုထားတဲ့အတွက်အမျိုးသားတွေရဲ့ဒီလက္ခဏာတွေကိုဒီ identity တွေကိုပေါ့လေသူတို့ဒီအဲ့ဒါတွေကဟိုပေါ်ပေါ်လင်းလင်းဖြစ်ဖို့လိုတယ
်ဟုတ်ကဲ့နောက်တစ်ခုက1962ခုနှစ်တုန်းကလည်းပဲအစိုးရဖြစ်တဲ့ဝန်ကြီးချုပ်ဦးနုဦးဆောင်တဲ့အစိုးရပြည်ထောင်စု ဆိုရကဒါကိုလိုက်လျောဖို့အကြမ်းင်းဆွေးနွေးစီခဲ့တယ်လို့ကျွန်တော်တို့နားလည်ရပါတယ်ဒါပေမဲ့ဒီဟာပြည်ထောင်စုပြုကွဲရေးအန္တရာယ်ရှိတယ်လို့အကြောင်းပြပြီးတော့ဗိုလ်ချုပ်နေဝင်ကဥဆောင်ပြီးတော့စစ်တကအနာသိမ်းယူခဲ့ပါတယ်ဆိုတော့ဒီလိုသမိုင်းပြီးမျိုးတပတ်ပြန်လည်လာနိုင်မဲ့အန္တရာယ်ကိုလုံးဝလိုကင်းပြီလို့ဆရာတွက်ပါလားခင်ဗျာ
ဒါတော့ပြောလို့မရပါဘူးနော်အာမခံလို့လည်းမရပါဘူးဒါပေမဲ့ပေါ့လေကျွန်တော်တို့ကကျွန်တော်တို့နိုင်ငံမှာဖြစ်ရှိနေတဲ့ဒီပြည်တွင်းစစ်ကိုဒါလက်နက်ကင်အင်အားသုံးပြီးတော့မှဖြည့်ရှင်းလာတာ65နှစ်ကျော်ပါပြီမဖြည့်ရှင်းနိုင်ဘူးဆိုတော့ဟာကိုနားလည်လာပြီလေအဲ့လိုနားလည်လာတဲ့အပေါ်မှာအဲ့ဒီလမ်းစဉ်ကိုပဲဆက်လက်ပြီးတော့ကျင့်သုံးနေရင်ကျွန်တော်တို့နိုင်ငံဟာပူပြီးတော့ဒီဟုတ်ကဲ့ပေါ့လေပူပြီးတော့စီးရဲတွင်နဲ့လာမယ်နောက်ဆုံးကတော့ထိန်းလို့မရပဲပြုတ်ကွဲသွားတဲ့အစ်မျိုးကိုရောက်သွားနိုင်တယ်လို့ကျွန်တော်မြင်တယ်လေဒါကိုနားလည်တဲ့နိုင်ငံကြီးကောင်းဆောင်တရားတော့ဒါကိုတော့ဆက်ခွင့်ပြုနိုင်တော့မှာမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ
်နောက်တစ်ခုကနိုင်ငံရေးသမားတချို့တွက်တာကတော့အခု2015ရွေးကောက်ပွဲနီးလာတဲ့အခါမှာတိုင်းရင်းသားတွေရဲ့မဲဟာလည်းပဲအင်မတန်အရေးကြီးတဲ့ကိစ္စဖြစ်လာပါလိမ့်မယ်ပြီးတော့ညီညာရေးဖော်ဆောင်နိုင်တဲ့ဆိုတဲ့စွမ်းဆောင်ရွက်ဟာလည်းပဲအင်မတန်အရေးကြီးတဲ့ဒါပြည်သူတွေကြိုက်မဲ့လူရတစ်ခုဖြစ်ပါတယ်ဒါကြောင့်များအခုသမ္မတဦးသိန်းစင်အစိုးရကဒီကိစ္စကိုအသံကောင်းပေးပြီးတော့မဲဆွဲတဲ့နေရာမှာအဆုံးချဖို့ကြိုးစားနေသလားဆိုတော့တန်တရားတစ်မျိုးလည်းကြားသေးတယ်ဆရာအဲ့ဒါကတော့ဘယ်လောက်ဖြစ်နိုင်ပါသလဲ
အေးဒါတွေကလည်းတစ်ဖက်ကဖြစ်ကောင်းဖြစ်နိုင်မှာပေါ့လေဒါတွေကတော့ကျွန်တော်တို့ကတော့တစ်ဖက်ကအစိုးရပဲလက်ကြည့်လို့မရဘူးတစ်ဖက်ကကျွန်တော်နိုင်ငံကနော်ဒီတိုင်းသားစည်းလုံးညီညွတ်မှုမရှိလို့တစ်ဖက်ကလူမှုရေးအော်ဇာဘောနိုင်ငံကတော်တော်လေးခေနောက်ကျနေတယ်လို့ဒီမိုကရေစီခွင့်ရေးတို့လူခွင့်ရေးတို့လည်းဆုံးရှုံးနေရတယ်ဆိုတော့ဟာကိုလည်းပြည်သူတွေကနားလည်လာပါပြီ။ဒါကြောင့်ကျွန်တော်တို့ကဒီခေဟောင်းတိုင်းဆက်သွားနေလို့တော့မရဘူးလေ။ဒီနေ့ကျွန်တော်တို့နိုင်ငံရေးပါတီအများစုနဲ့လည်းတွေ့ပါတယ်။ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတိုင်းဒေသလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံကိုဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ပဲဖွဲ့စည်းမှဒါရောပြဿနာအားလုံးအေးချမ်းပြီးတော့တိုးတက်နိုင်မယ်ဆိုတဲ့ဟာကိုနိုင်ငံရေးပါတီအားလုံးလို့လို့ရလဲဒါကိုလက်ခံလာတယ်ဗျဒါကြောင့်ဒီကိစ္စကတော့ဒါပြည်သူအများစုနိုင်ငံရေးအားစုအများစုရဲ့သဘောတော့ဒီလက်ခံလာတဲ့ဟိုစားပေါ်အယူဆတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ဆရာတို့အခုမှန်းထားတဲ့အတိုင်းဆိုရင်ဒီဇင်ဘာသို့မဟုတ် January မှာနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ပါညာကျွန်တော်ကြားရပါတယ်ဝန်ကြီးဦးအောင်မင်းပြောတဲ့အထက်မှာလည်းပဲဆိုတော့ဆရာတို့ကအခုဒီရပိုင်းမှာပဲဒေါအောင်ဆန်းစုကြည်နဲ့တွေ့ရတယ်လို့ကျွန်တော်တို့ကြားရပါတယ်ဒေါအောင်ဆန်းစုကြည်ကတော့ဘယ်လိုသဘောထားပါလဲသူကတော့အတက်သရောရှိပါသလားနိုင်ငံရေးဆွေးနွေးပွဲမှာသူကိုယ်တိုင်ပါဝင်ဖို့ကအစီအစဉ်ရှိပါလားခင်ဗျာ
ဒါကတော့နိုင်ငံရေးဆွေးနွေးပွဲကဘယ်ချိန်ရောက်မှန်းလဲမပြောတတ်သေးဘူးလေနော်ကျွန်တော်တို့ကတော့ဒီကိစ္စလည်းသူ့ကိုတော့ဒီနိုင်ငံရေးဆွေးနွေးပွဲမှာတော့တဘောတော့သူလည်းနိုင်ငံကြီးကောင်းဆောင်တကူပါပဲနိုင်ငံကြီးဆွေးနွေးပွဲမှာတော့ပါတင်ပါထိုက်တဲ့အစီအစဉ်တကူကူမှာတော့သူလည်းပါမှာပေါ့ဒီနေ့ကတော့ကျွန်တော်တို့သူနဲ့တွေ့တော့တော့ဒီတနိုင်ငံလို့ပြစ်ခတ်ရစေးရလောက်ကိုပဲကျွန်တော်တို့ကသူ့ကိုပြောပြသလိုတစ်ဖက်ကလည်းဒီဥစားလွတ်တော်တွင်းမှာဒီအခြေခံဥပဒေပြောင်းလဲရေးနေထားတယ်ကိုလည်းသူစီကနေကျွန်တော်ကြားပါတယ်
ဟုတ်ကဲ့ဆရာနောက်ဆုံးမေးချင်တာအခုဆရာတို့ညဉ့်ညံရေးဆွေးနွေးပွဲကညဉ့်ညံရေးမျိုးလင်းချက်အသံတွေကြားနေရတဲ့ကိစ္စကိုတိုင်းရင်းသားတွေထဲမှာအစိုးရနဲ့သဘောထားအတော်လေးတင်းမာနေတယ်ဆိုတော့ကချင်းတိုင်းရင်းသား KIA နဲ့ရော KIA ကရောဆရာတို့နဲ့ထပ်တူထမ်းမြသဘောတူပါသလားအဲ့ဒါတစ်ခုရဲ့နောက်ထပ်တအောင်တွေနဲ့ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်တယ်ဆိုတဲ့ကိစ္စလည်းကြားရပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဖြစ်ရှင်းရမလဲခင်ဗျာ
အာကျွန်တော်တို့မြင်တာတော့လေကျွန်တော်တို့ပေါင်းနေတဲ့ဒီဟိုကချင်ကောင်းဆောင်တွေပလောင်ကောင်းဆောင်တွေကကျွန်တော်တို့နဲ့ရင်းရင်းနှီးနှီးအားလုံးသိကြပါတယ်သူတို့သဘောထားကလည်းတမျိုးဟိုဇာဘော့ဘေးထွက်နေတာမဟုတ်ပါဘူးခင်ဗျတနိုင်ငံလုံးပြစ်ခတ်ရစေးရေးကိုသူတို့လည်းလိုလားပါတယ်တကယ်လို့တနိုင်ငံလုံးပြစ်ခတ်ရစေးရေးဖြစ်သွားရင်သူတို့နယ်မြေမှာလည်းအခုဖြစ်ရှိနေတဲ့စစ်ပွဲတွေလည်းအလိုလိုရနာသွားမှာပါလို့ဟိုကျွန်တော်တို့အဲ့လိုပဲမြင်နေတယ်သူတို့လည်းအဲ့လိုပဲညှို့လင့်ပါတယ
်ဦးကျော်စန်းသားအစီအစဉ်တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်မြမနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးရောင်နေတန်းလာနေပြီလို့ဆိုရမယ့်အချိန်မှာတိုင်းရင်းသားတချို့အကြားနေမြေပြည်တနာအငင်းပွားမှုတွေ နောက်တိုင်းရင်းသားမဟာမိတ်တွေအကြားမှာမူပိုင်းဆိုင်ရာကွဲလွဲမှုတွေနဲ့သဘောထားမတိုက်ဆိုင်မှုတွေပေါ်ထွက်လာနေပါတယ်။ဒီဖြစ်ရပ်တွေဟာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတော့သောရရှင်တို့ရဲ့အမြင်ကိုလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822555လေးဖြစ်ပြီး fax နံပါတ်က2923822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ဓာတ်ရိုက်ပါဝင်မဆွေးနေနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးချဖို့ကိုသောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒါမဲ့စနေညတရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြသည်ရှင်အခုတော့ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရအောင်ပ
ါ Right များမင်္ဂလာပါဗျာဒီတစ်ပတ်မှာတော့ England Premier League ဘောလုံးသမားအပြောင်းရွှေ့ဈေးကွက်အခြေအနေနဲ့အတူAmerican Open Tennis ပြိုင်ပွဲဘက်ကအခြေအနေတွေကိုကျင်းဆက်ပြသွားမှာဖြစ်ပါတယ်ဗျာ။ England Premier League ရဲ့ပွဲစဉ်3ကိုအခုတစ်ပတ်မှာကစားခဲ့ကြပါတယ်။3ပွဲကစားပြီးတဲ့အချိန်မှာ Chelsea က3ပွဲနိုင်6မှတ်နဲ့ဇယားထိပ်ကနေဦးဆောင်နေပါတယ်။ Goodison Park မှာ Everton နဲ့ကစားတာမှာပွဲစလို့5မိနစ်မပြည့်ခင်မှာပဲ Chelsea က2ဂိုးသွင်းပြီးတော့နောက်ဆုံးမှာ Everton ကို6ဂိုး3ဂိုးနဲ့ပြတ်ပြတ်သားသားအနိုင်ယူခဲ့ပါတယ်။ Chelsea နီးပြ Mourinho ကတော့
They play to win, they play to score. We play to win, we play to score. So when you have two teams like
တို့ကလည်းနိုင်မှုကစားတယ်ဂိုးသွင်းဖို့အတွက်တိုက်စစ်ဆင်ကစားတယ်ကျွန်တော်တို့ကလည်းဒီလိုပဲကျွန်တော်တို့နှစ်သင်းလို့ပွဲမှာအခုလိုဂိုးတွေအများကြီးသွင်းလာဖြစ်နိုင်ပါတယ်ဒီယေဂိုကော့စတာရဲ့လှုပ်ရှားမှုစွမ်းဆောင်နိုင်မှုအကုန်လုံးကောင်းတယ
်အခုတစ်ပတ်မှာ Chelsea နဲ့အတူ Liverpool နဲ့အနိုင်ရပြီးဂျာနဲ့အသင်းကြီးတွေကတော့ရုန်းကန်ခဲ့ရပါတယ်ပွဲစဉ်နှစ်တုံးကလီဗာပူးကိုနိုင်ခဲ့တဲ့မန်စီးတီးကဒုတိယတစ်ပတ်မှာစတုခ်နဲ့အင်ကွင်းမှာကစားခဲ့ပေမဲ့လည်းမမျော်လင့်ဘဲတကိုးကိုမရှိနဲ့ရှုံးသွားသလိုပထမနှစ်ပွဲတုံးကခြေစွာခဲ့တဲ့စပါ့စ်ကလည်းအင်ကွင်းမှာလီဗာပူးကို3ဂိုးပြရှုံးလိုက်တာကြောင့်အထိနာခဲ့ကြပါတယ်ပြီးခဲ့တဲ့တစ်ပတ်ကအယ်ဗာတန်နဲ့အဝေးကွင်းမှာတည်ကြခဲ့တဲ့အာဆန်နယ်ကတော့အောက်တန်းကတက်လာတဲ့လက်စတာကိုပြေဖြစ်သွားလို့အာဆန်နယ်ရဲ့အဝေးကွင်းအနေအထားကအားရစရာမကောင်းဘူးလို့ဆိုရမှာပါ
ဟုတ်ပါတယ်ဗျာ3ပွဲပြီးတဲ့အချိန်မှာအခြေအနေအဆိုးဆုံးကတော့ Manchester United ပါ ပွဲဥတော်မှာ Swansea ကိုရှုံးဒုတိယပွဲမှာ Sunderland ကိုတည်ကြခဲ့သလိုဒီတစ်ခေါက်လည်း Premier League ကိုအခုနှစ်မှာတက်လာတဲ့ Burnley နဲ့အဝေးကွင်းမှာဂိုးမရှိတည်ကြပြီးတော့သုံးပွဲမှာနှစ်မှတ်ပဲယူနိုင်ခဲ့ပါတယ်ဒီပွဲမှာ Britain စံချိန်တင်ပြောင်းရွှေ့ကြီးဖြစ်တဲ့ Sterling မောင်း59တန်းနဲ့ခေါ်ခဲ့တဲ့ Argentina တောင်မတိုက်စစ်မှု De Maria ပွဲဥတော်ဝင်ကစားသွားခဲ့ပေမဲ့လည်း Burnley ဘက်ကိုတကိုးမှမသွင်းနိုင်ခဲ့ပဲနဲ့တရည်နဲ့ပွဲပြီးသွားခဲ့ပါတယ်နံပါတ်ကြီးတွေကစားနေတဲ့မန်ယူအသင်းရဲ့ခြေဟာကမ္ဘာအဆင့်မီရှိသလားဆိုတဲ့အပေါ်မှာတော့နိပြဗန်ဟာပြောတာက
No at this moment it is certainly not but we have to wait and have belief in it that it shall happen
အခုအချိန်မှာကမ္ဘာအဆင့်ခြေစွမ်းလို့ပြောလို့မရဘူးဆိုတာသိကြပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ဆောင်ရပါမယ်ဒီလိုဖြစ်လာဖို့လည်းယုံကြည်မှုရှိပါတယ်အခုချိန်မှာကျွန်တော်ပြောလိုတာကကိုမထဲကနမတ်ဖဲရတယ်ဆိုတာကတော့တိတ်ကိုလွန်းလွန်းပြီးလက်ခံနိုင်စရာအနေထားမဟုတ်ပါဘူ
းမယူသိင်းရဲ့လက်ရှိအနေထားရင်းနဲ့ပတ်သက်ပြီးတော့ဘောလုံးပရိသတ်တွေရဲ့အမြင်တွေကိုလည်းနားဆင်ကြည့်အောင်ပါ
နံပါတ်၁ကတော့ဒီ352ကြီးကိုရန်ကြီးသုံးနေတယ်အဲ့ဒီကနေဂိုးတွေပေးရတယ်နောက်လက်ရှိမန်ယူနောက်ခံလူတွေကအဲ့ဒီ352နဲ့ထတ်ချက်ပြီးပြောမယ်ဆိုရင်မန်ယူအသင်းကဒီ352နဲ့အမဝင်ဘူးလေလူရင်းအားရလည်းဟိုမနစ်ကလေးကလည်းကျွန်တော်ပြောပါရတယ်တော်တော်များများကဒီနေရာဆုံးဖြစ်ရမယ်ပုံဖြစ်နေတယ်ပေါ့လေပိုဆိုးတာကနှစ်ချက်ပေါ့တစ်ကပါလဲဆိုတော့မနစ်ကရှည်စွမ်းကိုကြည့်ပြီးတော့ပေးတဲ့မှာမန်ယူမရှိန်တော့ဘူး။ဒါကျွန်တော်တို့ကွယ်လွန်သွားကြတယ်ဆရာဖေသိန်းလည်းပြောလို့ရှိပါတယ်။အရင်တော့မန်ယူတို့သူတို့ကရှိန်ပြီးတော့ကန်ရတာဟုတ်ရ။နောက်တစ်ခုကမန်ယူဘလုံးသမားတွေထဲမှာဆိုအငုံးစိတ်ကဝင်သွားပြီဗျ။နောက်ပရက်ရှာလည်းသူကများတာ။ကြောင်းချက်လင်းငါးခုပေါင်းစုံနေပေါ့ဗျာ။တစ်ချက်တည်းလို့လည်းမဟုတ်ပါဘူး
။ formation မှထင်တာပဲကျွန်တော်က352နဲ့အရင်မရသေးဘူး။ပြီးတော့မနစ်ကလည်းဒီကောင်တွေစိတ်သက်ကြတာတော့အဲ့ဒါဆက်ပြီးပါနေ။ အခုလောဆယ်တော့တပွဲလောက်နိုင်သွားတဲ့အချိန်ကောင်းနေတယ်ဗျ352ကလည်းအလုတ်တော့ဖြစ်မှာပါဒါပေမဲ့ပြည်မြဲလေးနဲ့တော့အလုတ်ဖြစ်မှာလို့ကျွန်တော်လည်းမထင်ဘူးပြည်မြဲလေးအတင်းနေအားလုံး433တို့442တို့ဒီကောင်တွေကအဲ့အတက်ကင်ကောင်းတော့ကြတော့အဓိကတော့352ကကစားမယ်ဆိုရင်ကွင်းလေကောင်းမလို့ရလို့ကျွန်တော်ထင်တာပဲ
အောက်စားဆောင်မရှင်ဆရာဦးမြတ်သက်နဲ့မန်ယူပရိသတ်ကိုတရားတို့ပြောသွားတာပါမန်ယူအသင်းနေလက်ရှိအခြေအနေကိုကြော်လွှားနိုင်ဖို့အတွက်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဒါနဲ့ပတ်သက်ပြီးတော့အောက်စားဆောင်မရှင်ဆရာဦးမြတ်သက်ကိုမေးကြည့်ထားပါတယ
်ကျွန်တော်ကတော့အာဆင်နယ်နောက်ကလူအောင်ကြံပေးတာတော့တူတယ်ဗျာသူ442နဲ့ပဲမိကန်မှာပဲ352ကခုနလိုပေါ့ရင်ချက်ချင်းပေါက်သွားတာဟုတ်ဒီတချို့ကိုးတွေကဒီ352ကြောင့်သူတို့ပေးရတာတဲ့မချက်ပေါ့ဗျာတက်ကနီးစနစ်နဲ့အဝင်အောင်မကစားနိုင်ဘူးနှစ်ကအမဝင်နဲ့ပြင်352 3 back စနစ်နဲ့မှာသူတို့ကဟိုဂိုးမပေးရတော့အောင်ဆွမ်းဆောင်နိုင်တဲ့နောက်တန်းလူတွေမဟုတ်ဘူးအဲ့ဒီပြဿနာပဲ
အခုလက်ရှိအနေထားရဒီနေ့အလားလာကိုဘယ်လိုမြင်မိလဲ
အာဒီနေ့ကတော့ကျွန်တော်တင်ပါတယ်ဟိုဘာငါလဲစောကြီးတွေကဂျိုကာတာတော့မသိဘူးဗောလေဒီနံပါတ်၄ဗောချန်ပီယံလိဝင်ကွင်းဗောလေလာမယ့်နှစ်ချန်ပီယံလိနံပါတ်၄ရတော့ရနိုင်လောက်တယ်လို့ကျွန်တော်ထင်ပါတယ်အဲသို့တော်လည်းပြုပြင်ပြောင်းလဲမှုတွေကတော့အများကြီးလုပ်ရမှာဗောလေခွာကြတာလည်းကိုယ်နိုင်ကျွန်တော်တို့ကိုယ်နိုင်တော့နေရကြတော့လေမာစတာတက်တီရှင်လို့ပြောတယ်ဖာဟာဘယ်လိုပဲညာတော့လည်းနည်းနည်းတော့ကွာတော့ကြာလာဒါပေမဲ့မှားနေရတော့လေမှားနေတာပဲဆရာသမားကြီးရတယ်လေ
အောက်သားဆောင်မရှင်ဆရာမြတ်သက်ဖြစ်ပါတယ
်ချန်ပီယံဖြစ်ဖို့တော့ပြီးတော့ဒီကတဲ့အနေနဲ့ကစားသမားကြီးရတယ်အကြောင်းလေးအများကြီးလို့ထားတော့မလဲလာပြီးပါဘူးသူတော်လည်းအရှင်းလေးနေရာဝင်မှုတော့တက်ပြီးတော့အပြောင်းလဲနေတယ်ညောင်းလေးရတယ်အလေးထားလို့ကျွန်တော်တို့အလေးနဲ့ပါ
World Football Journal ရဲ့ Editor ချုပ်ကိုဇော်မျိုးတန်ပါညောင်မျိုးမှာကျင်းပနေတဲ့ American Open Tennis ပြိုင်ပွဲတစ်ပတ်ကိုကြည့်ရမယ်ဆိုရင်တော့မျိုးသားဘက်ကလက်ရှိချန်ပီယံနဒါကတော့အခုနှစ်မှာဒဏ်ရာကြောင့်မပါနိုင်တဲ့အတွက်အခုနှစ်မှာချန်ပီယံအသစ်တေချာပေါက်ထွက်လာမှာပါဆိုတော့ Tennis ကျွမ်းကျင်သူတွေကဘသူတွေကိုတစ်ပေးထားပါသလဲ Tennis ကျွမ်းကျင်သူ12ဦးကတစ်ပေးထားတာကတော့မျိုးသားဘက်မှာ6ယောက်က Roger Federer ဘိုးဆွဲမယ်လို့ခန့်မှန်းထားပြီးမျိုးသမီးပြိုင်ပွဲတွေဘက်မှာတော့ Serena Williams ဘိုးဆွဲမယ်လို့9ယောက်ကခန့်မှန်းထားပြီးတော့ဂျန်နက်2ယောက်ကတော့1ယောက်က Sharapova ကိုတစ်ပေးပြီးဂျန်နက်1ယောက်ကတော့ Halep ကိုတစ်ပေးထားပါတယ်ဒါမဲ့ Sharapova ရော Halep ရောမျိုးသမီးဘက်မှာပြုတ်သွားတာကြောင့်ကျွမ်းကျင်သူတွေခန့်မှန်းသလိုဖြစ်လာမလားဒါမှမဟုတ်တက်တက်စီအောင်ပဲလွဲထွက်သွားမလားဆိုတာကတော့ Serena Williams အပေါ်မှာပဲမူတည်နေတယ်ဆိုတာပြောကြရင်းနဲ့ပဲအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေအခုအတန်ထွင့်နေတဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်တွေမှာတော့သတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါရှင်။
ယူကရိန်းအစိုးရတပ်ဖွဲ့အနေနဲ့ရုရှားလိုလာသူခွတ်ထွက်ရေးသမားတွေကြားအပြစ်ခတ်ရစဲဖို့သဘောတူညီမှုရခဲ့တယ်ဆိုတဲ့အငင်းပွားစရာပြောဆိုမှုတွေရှိနေချိန်မှာပဲရုရှားသမ္မတပူတင်ကယူကရိန်းရှေ့ဘက်မှာငြင်းငြိမ်းလုပ်ငန်းစဉ်တရက်ကိုချမှတ်လိုက်ပါတယ်အစိုးရဘက်ကရောသဘုံနေဘက်ကပါတိုက်ပွဲတွေကိုရပ်ပစ်ဖို့နဲ့လူနေထူထပ်တဲ့နေရာတွေကိုအမြောက်နဲ့လှမ်းပစ်လို့မရနိုင်တဲ့နေရာတွေအထိအစိုးရတပ်တွေစုခွာပေးဖို့မွန်ဂိုလီးယားနိုင်ငံဦးလန်ပါတောကိုရောက်နေတဲ့သမ္မတပူတင်ကပြောဆိုခဲ့ပါတယ်အစ္စလာမ်နိုင်ငံတော်အဖွဲ့ကအစွန်ရောက်ဂျမ်ဘတ်သမားတွေဟာတီဂရစ်မြို့မှာအီရက်မြို့သား980လောက်အထိကိုတပ်ဖြတ်ခဲ့တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRW လူ့အခွင့်အရေးလေ့လာဆောင်ကြည့်ရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။အဲဒီအသက်ခံရတဲ့သူတွေကအများစုဟာအီရက်တပ်ဖွဲ့ဝင်တွေပါ။အသက်ရှင်ကျန်သူတွေဗီဒီယိုဂျိုးတူးကနေရိုက်ကူးထားတဲ့ပုံတွေအရလူအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့နေရာ၅ခုကိုလည်းအတိအပြုနိုင်ခဲ့တဲ့အကြောင်း HRW ကပြောပါတယ်။အဂျမ်ဘတ်သမားတွေကတော့ဇွန်လ17ရက်နေ့ကတီဂရစ်မြို့ကိုသိမ်းယူပြီးအီရက်စစ်သား1900လောက်ကိုတက်ပြတ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Basco Bolaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9မနက်9နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.